Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဒီဇင်ဘာလ15ရက်တောက်ကြနေမနက်ဖြန် VOA အတန်းလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါအခုမနေ့အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနေ့ဖက်သတင်းတွေကိုမယင်ချင်းနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါပါ။အီရန်နိုင်ငံဟာယီမင်ကဟူသီးတပုံတွေကိုလက်နက်ခဲယံတရားမဝင်ပန်ပိုးနေတယ်ဆိုတော့ငြင်းမရတဲ့ထောက်ထားရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံပေါ်တန်ခတ်ရည်ရွယ်မှုချမှတ်ရေးကိစ္စဟာခက်ခက်ခဲခဲစဉ်းစားချိန်ကြီးရတဲ့ကိစ္စဖြစ်တယ်လို့တည်တည်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံခြေဆိုင်ရိုက်တာသတင်းတော်နှစ်ဦးအဖမ်းခံထားရတဲ့ပေါ်ဆိုရင်လည်းကြောင်းဒီနိုင်ငံရဲ့ဝန်ကြီးကပြောပြီးပြန်လွှတ်ပေးဖို့ EU ပါလီမန်ဥက္ကဋ္ဌကတောင်းဆိုပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုမနက်ကနိုင်ငံတကာသတင်းတွေပြပြချင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုတွေနဲ့ပြည်ပခါတွေအရေးဗြိတိန်အောက်လွှတ်တော်နိုင်ငံခြားရေးဌာနကဗြိတိန်အစိုးရကိုပြက်ပြက်သားသားရက်တီဖို့တိုက်တွန်းနေတဲ့အကြောင်း
From witnesses, from eyewitnesses, we take our evidence from members of parliament who've been.
Britain and Ghana, ye committee okatane satwe mimyan thara ko na sin ja ma phit par de. Nangan daga tadin lwa de ma le sit tat jaw daw naw khan pe tha de Zimbabwe so ya ti ye nangan ja sasan ye belo shi mle so da ko le na sin ja ma ba. Season 2 bai ma ro jam ma ye season ko le na sin ja ya bu shi par de sin. Akhu yin song daw thait tan yaung ni de တောက်ကြနေမနေ့ဖဲမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးပါမယ်ရှင
်။အီရန်နိုင်ငံဟာဒေသတွင်းမှာဆူဆူရွရွပြုမှုလုံဆောင်တဲ့ပုံစံတစ်စိတ်တစ်ပိုင်းဖြစ်ရီမီနိုင်ငံကတပုံတွေကိုလက်နက်ခဲယံတွေတရားမဝင်ပန့်ပိုးနေတယ်ဆိုတာငြင်းမရတဲ့အထောက်အထားအမေရိကန်မှာရှိထားတယ်လို့အမေရိကန်ကြီးတန်းတာဝန်ရှိသူတူကကြာသပတေးနေ့မှာပြောပါတယ်။ဒေသတွင်းကအမေရိကန်ရဲ့မဟာမိတ်တွေကိုဒိုက်ရိုက်တိုက်ခိုက်တာတွေကနေရယူစုဆောင်ထားတဲ့အီရန်ရဲ့တရားမဝင်လက်နက်အများအပြားတွေဒီတူလုံယုံဟာခိုင်မာတဲ့အထောက်ထားပါပဲလို့ဝါရှင်တန် DC မြို့တော်ကစစ်အခြေစိုက်စခန်းတစ်ခုမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးနီကီဟေလီကပြောသွားတာပါအပြည့်အစည်အပိုင်းစာအပုံလိုက်ကြီးရှေ့မှာရပ်ပြီးတော့တာဝန်ကြီးဟေလီကသတင်းစာရှင်းလင်းပွဲလုပ်တာပါရေမင်းနိုင်ငံမှာအခြေစိုက်ပြီးအီရန်ကပံ့ပိုးထားတဲ့ဟူသီတပုံတွေကဆော်ဒီအာရေဗျနိုင်ငံထဲကိုတာတူဒုံးကျည်တွေနဲ့မကြာသေးခင်ကပစ်ခတ်တာကနေပျက်စီးသွားတာတွေဖြစ်တယ်လို့တာဝန်ကြီးဟေလီကဆိုပါတယ်အဲ့ဒီတိုက်ခိုက်မှုကနေအရက်ဖက်လေဆေးတစ်ခုကိုထိမှန်ခဲ့ပါတယ်အဲ့ဒီအပြည့်အစည်တွေကိုစစ်ဆေးကြည့်ရှုဖို့အမေရိကန်ကွန်ဂရက်လွှတ်တော်နဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေကိုဖိတ်ခေါ်မယ်လို့တာဝန်ကြီးဟီလီကပြောပါတယ်။ဒီလက်နက်တွေအားလုံးမှာအီရန်မှာလုပ်တဲ့အစိပ်ပိုင်းတွေတချို့ဆိုရင်အီရန်အစိုးရကာကွယ်ရေးပစ္စည်းထုတ်ကုန်လုပ်ငန်းကထုတ်ထားတာတွေပါပြီးဒါတွေအားလုံးကအီရန်ဟာနိုင်ငံတကာတိုင်းဝိုင်းကိုအန်တုနေတယ်ဆိုတာသက်သေပြနေတယ်လို့တာဝန်ကြီးဟီလီကပြောပါတယ
်။တက်တန်းနှစ်နှစ်သာရှိသေးတဲ့အင်တာနက်ဆိုင်ရာကြားနေမှုစီးမြင်စည်းကမ်းတွေကိုအမေရိကန်ပြည်ထောင်စုမှာမနေ့ကြာသပတေးနေ့ကဖျက်သိမ်းလိုက်ပြီးအဲ့ဒီအစားအင်တာနက်ဝန်ဆောင်မှုကုမ္ပဏီကြီးတွေရဲ့စီးမြင်စည်းကမ်းတွေအပေါ်တတ်မှတ်မှုကိုရှော့ချတဲ့ policy တွေအပြင်အင်တာနက်ကိုအဓိကဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေရဲ့စီးမြင်စည်းကမ်းတွေကိုထောက်ခံတဲ့ဒီအင်တာနက်သုံးစွဲသူတွေအနေနဲ့ဘယ်အကြောင်းအရာအချက်လက်တွေကိုသိရှိပိုင်ခွင့်ရှိတယ်ဆိုတဲ့အောက်ခြေသိမ်းဆုံးဖြတ်ပိုင်ခွင့် policy တွေနဲ့အစားထိုးမှာဖြစ်ပါတယ် Republican Party ထိန်းချုပ်တဲ့ပြည်ထောင်စုကျေးနံဆက်သွယ်ရေး Commission ကထောက်ခံမဲ၃မဲကန့်ကွက်မဲ၂မဲနဲ့ဥက္ကဋ္ဌ Edgeside တင်ပြတဲ့အဲ့ဒီအစီအစဉ်ကိုအတည်ပြုခဲ့တာဖြစ်ပါတယ်။ဥက္ကဋ္ဌ Edgeside ကိုသမ္မတ Trump ကခန့်အပ်ခဲ့တာဖြစ်ပြီးအဓိကဆက်သွယ်ရေးကုမ္ပဏီတွေအပေါ်စီးမြင်စည်းကမ်းသတ်မှတ်မှုတွေကို American ပြည်ထောင်စုအစိုးရကအသေးစိတ်ဝင်ရောက်ချုပ်ကိုင်မှုကိုအဆုံးသတ်စေဖို့ Edgeside ကိုသမ္မတကခန့်အပ်ခဲ့တာဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားကနျူကလ িয়ার လက်နက်အစီအစဉ်ကိုဆွံ့လွှတ်ရေးအမြင့်ဆုံးဖိအားပေးရေးကိစ္စဆွေးနွေးဖို့တောက်ကြနေမှာလူမျိုးရေးကောင်စီအစည်းအဝေးလုပ်တဲ့အခါအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson တက်ရောက်ပါမယ်။မြောက်ကိုရီးယားနဲ့ဆွေးနွေးပြောဆိုဖို့အမေရိကန်အနေနဲ့အဆင်သင့်ရှိတယ်လို့ဝန်ကြီး Tillerson ကပြောခဲ့ပြီးဂျပန်တွင်လူမျိုးရေးကောင်စီမှလုပ်မဲ့အစည်းအဝေးကိုသူတက်မှာပါ။မြောက်ကိုရီးယားပေါ်စီးပွားရေးနဲ့တန်တမာရေးဖိအားဆက်ပေးသွားဖို့လူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေအနေနဲ့ဆက်ပြီးလှုံ့ဆော်သွားကြရေးဝန်ကြီး Tillerson ကတောင်းဆိုမယ်လို့နိုင်ငံခြားရေးဌာနကပြောပါတယ်။နျူကလ িয়ার နဲ့ပယ်ထင်းတုံးကြီးအစည်းအဝေးကိုမြောက်ကိုရီးယားဆိုရကဆက်မလုပ်ဘဲအဆုံးသတ်သွားအောင်ဖိအားပေးဖို့ဖြစ်ပါတယ်။ဝန်ကြီး Tillerson ဟာကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်နဲ့လည်းတောက်ကြနေမှာတွေ့ဆုံပါမယ်။အတွင်မှုချုပ်ဂူဒရက်စ်ဟာဂျာတာဘရီနီကဂျပန်နိုင်ငံကိုသွားခဲ့ပြီးဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံဆွေးနွေးတာမှာမြောက်ကိုရီးယားအရေးဟာထိပ်ဆုံးကပါပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေနဲ့ပတ်သက်ပြီးချမှတ်ထားတဲ့ လူမျိုးရေးကောင်စီဆုံးဖြတ်ချက်တွေကိုနိုင်ငံအားလုံးကအပြည့်အဝအကောင်အထည်ဖော်ဖို့လိုတယ်လို့လူမျိုးချုပ်ကူဒရက်စ်ကထပ်ပြောခဲ့ပါတယ်။နိုင်ငံတကာကဖိအားဝိုင်းပေးနေတာကနေအရင်ကမမြင်ခဲ့ဘူးတဲ့ရလဒ်တွေထွက်ထားတယ်လို့ဝန်ကြီးဒေလာဆန်ကဒီသတင်းပတ်အစောပိုင်းမှာပြောထားပါတယ်။
ယူကရိန်းအရှေ့ဘက်ခြမ်းပဋိပက္ခမှာရုရှားနိုင်ငံပါဝင်ပတ်သက်နေတာကိုဖိအားပေးတဲ့အနေနဲ့ရုရှားဘော်ပြင်းပြင်းထန်ထန်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတက်တန်းကိုဥရောပသမဂ္ဂခေါင်းဆောင်တွေကထပ်ပြီးတုံ့ပြန်လိုက်ပါတယ်။ကြာသပတေးနေ့ကဥရောပထိပ်သီးဆွေးနွေးပွဲအတွင်းရုရှားဆိုရဘော်ပိတ်ဆို့မှုကို2018ခုနှစ်ဇူလိုင်လအထိတက်တန်းတိုးလိုက်တဲ့ဆုံးဖြတ်ချက်ကိုကြေညာခဲ့တာပါ။ဒီပိတ်ဆို့အရေးယူမှုထဲမှာဥရောပဈေးကွက်အတွင်းရုရှားရဲ့ငွေကြေးလည်ပတ်မှုစွမ်းအင်နဲ့ကာကွယ်ရေးပစ္စည်းစက်ရုံလုပ်ငန်းတွေကိုအဓိကပိတ်မတ်ထားပြီးကန့်သက်ပိတ်ပင်ဖို့စတာတွေပါဝင်ပါတယ်။ယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကိုရုရှားတပ်တွေသိမ်းပိုက်ပြီးနောက်2014ခုနှစ်နွေရာသီမှာရုရှားပေါ်ပထမဆုံးအကြိမ်ပိတ်ဆို့အရေးယူမှုကိုဥရောပသမဂ္ဂကပြဋ္ဌာန်းခဲ့တာဖြစ်ပြီးအဲ့ဒီနောက်6လတကြိမ်တက်တန်းတိုးလာခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးအကြိမ်2018ခုနှစ်ဇူလိုင်လအထိရုရှားပေါ်စီးပွားရေးပိတ်ဆို့မှုတက်တန်းတိုးလိုက်တာကိုတော့ယူကရိန်းသမ္မတကကြိုဆိုခဲ့ပါတယ်ရှင်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီကနေ့တောက်ကြံနေမနေ့ဖက်တတိယကိုဒိုင်းဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံပေါ်တန်ခါရည်ရွယ်မှုချမှတ်ရေးကိစ္စဟာခက်ခက်ခဲခဲစဉ်းစားချိန်ကြီးရတဲ့ကိစ္စဖြစ်တယ်လို့ပြည်ထောင်နိုင်ငံရေးဝန်ကြီး Boris Johnson ကပြောပါတယ
် On sanctions clearly it's a very difficult situation at the moment we don't want to do anything to entrench
တန်ခါရည်ရွယ်မှုနဲ့ပတ်သက်ရင်လက်ရှိအချိန်ဟာတိတ်ကိုခက်ခဲတဲ့အချိန်ဖြစ်တယ်ဆိုတာရှင်းပါတယ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီနိကျအစိုးရကိုစန့်ကျင်ပြီးစစ်ဘုတ်ချုပ်တွေရဲ့စစ်ဘုတ်ချုပ်တွေပို့ပြီးခိုင်မာသွားစေမယ့်ဒါမှမဟုတ်ပူပြီးအကောင်းသွားစီမဲ့ဘယ်လိုလုပ်ရမျိုးကိုမှကျွန်တော်တို့မလုပ်ချင်ပါဘူးဆိုတော့ဒါဟာကျွန်တော်တို့လှုပ်ဆောင်မှုကြိုးစားနေတဲ့ဟန်ချက်ညီအောင်လုပ်ဖို့ခက်ခဲတဲ့ကိစ္စတစ်ခုဖြစ်ပါတယ်လို့ဝန်ကြီးဂျွန်ဆန်ကပြောပါတယ်ပြည်ထောင်နိုင်ငံမှာရောက်နေတဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးထာရိုကိုနိုနဲ့ကြာသပတေးနေ့ကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သတင်းတော်တူရဲ့မိကွန်းကိုဝန်ကြီးဂျွန်ဆန်ကပြန်ဖြေသွားတာပါမြန်မာနိုင်ငံမှာစစ်ဆေးရဆက်ဆက်အုပ်ချုပ်တဲ့ကာလတွေတုန်းကလူခွင့်ရေးချိုးဖောက်မှုတွေကြောင့်ပြည်ထောင်အပါအဝင်ဥရောပနိုင်ငံတွေကတန်ခတ်ရည်ရည်မှုတွေတောက်လျှောက်ချမှတ်ခဲ့ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်ခဲ့ပြီးတဲ့နောက်2023ခုနှစ်ဧပြီလမှာတန်ခတ်အရေးကြီးမှုအများစုကိုရိုသိမ်းခဲ့ပြီးလက်နက်ခဲယမ်းနဲ့ဆိုင်တာကိုပဲ2018ခုနှစ်ဧပြီလ30ရက်နေ့အထိဆက်ပြီးပိတ်ပင်ထားခဲ့တာပါ။ရခိုင်ပြည်နယ်မှာစစ်ဖက်ရဲ့စစ်စင်ရေးတွေကြောင့်ဒုက္ခသည်အများပြားဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားပြီးစစ်ဖက်ကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ထားတယ်ဆိုတော့ဆွတ်ဆွဲချက်တွေထွက်ခဲ့ပြီးတဲ့နောက်မြန်မာစစ်ဖက်အရာရှိကြီးတွေနဲ့ပတ်သက်ဆက်ဆံမှုမလုပ်ဖို့ပိတ်ပင်ကန့်သတ်ထားပါတယ်။
မြန်မာနိုင်ငံမှာနိုင်ငံတကာသတင်းအေဂျင်စီတစ်ခုဖြစ်တဲ့ Reuters သတင်းဌာနရဲ့မြန်မာသတင်းတောက်နှစ်ဦးဖမ်းဆီးခံထားရတဲ့အခြေအနေကိုဗြိတိန်အနေနဲ့အလွန်မဲ့စိုးရိမ်မကင်းဖြစ်မိကြောင်းဗြိတိန်နိုင်ငံသားဝန်ကြီး Boris Johnson ကမနေ့ကြတာပတိနေ့ကပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံတိုချိုမြို့ကိုရောက်ရှိနေတဲ့ Mr. Johnson ဟာဂျပန်နိုင်ငံသားဝန်ကြီး Taro Kono နဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းရခိုင်ပြည်နယ်အကြောင်းသတင်းရေးသားနေသူတွေဖမ်းဆီးခံရမှုနဲ့ပတ်သက်လို့မြန်မာအစိုးရကိုအခုလိုဝေဖန်ပြောဆိုခဲ့ပါတယ်။
We have already expressed our grave concerns to the Burmese government to the government of Myanmar
သူပြောသွားတာကတော့သတင်းတောက်တွေဖမ်းဆီးခံရတဲ့နယ်ပတ်သက်လို့ဗြိတိန်အစိုးရရဲ့အလေးနဲ့စိုးရိမ်မကင်းဖြစ်မှုကိုမြန်မာအစိုးရကိုပြောထားပြီးဖြစ်ကြောင်းလွတ်လပ်စွာပြောဆိုခွင့်နဲ့ရခိုင်ပြည်နယ်မှာဘာတွေဖြစ်ပျက်နေလဲဆိုတာအများပြည်သူသိအောင်သတင်းအချက်လက်တွေတင်ပြနေတဲ့သတင်းတောက်တွေရဲ့စွမ်းဆောင်မှုကိုသူတို့အနေနဲ့စောင့်သိရမယ်စောင့်တရမှာဖြစ်ကြောင်းပြောဆိုသွားတာဖြစ်ပါတယ်အလားတူဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုတာဂျနီကလည်းမြန်မာနိုင်ငံမှာရိုက်တာသတင်းတောက်နှစ်ဦးလုံးကိုအမြန်ဆုံးလွှတ်ပေးဖို့နဲ့သတင်းလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့ဥရောပထိပ်သီးညီလာခံအတွင်းပြောကြားခဲ့ပါတယ်ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေကိုအဓိကစုံစမ်းရေးသားနေသူတွေဖြစ်ပြီးသူတို့နှစ်ဦးကိုဒူရဲမှုမိုးရံနိုင်ရက်တက်ချက်ကြီးခင်မောင်လင်းတို့နဲ့အတူအင်္ဂါနေ့ကဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အဥပဒေနဲ့အာဏာပိုင်တွေဘက်ကဆွဲချက်တင်ထားတာဖြစ်ပါတယ်ရှင်
မြန်မာစစ်တပ်ဟာ2016ခုနှစ်အောက်တိုဘာလကနေ2019ခုနှစ်အောက်တိုဘာလတနှစ်တာကာလအတွင်းလူတွေထိခိုက်ဒဏ်ရာရစေတဲ့မိုင်းတွေကိုပြန်ပြီးအသုံးပြုခဲ့တယ်လို့ကမ္ဘာတဝန်းမြေမြုပ်မိုင်းအသုံးပြုမှုစောင့်ကြည့်ရေးအဖွဲ့ The Landmine Monitor အဖွဲ့ကပြောပါတယ်။ The Landmine Monitor အဖွဲ့ဟာမြေမြုပ်မိုင်းအသုံးပြုမှုပိတ်ပင်တားဆီးရေးနိုင်ငံတကာလှုပ်ရှားမှု ICBL အဖွဲ့ကစာသုတေသနပြုပေးတဲ့အဖွဲ့ပါ။ ICBL အဖွဲ့ကတော့သူတို့ရဲ့လှုပ်ဆောင်ချက်တွေကြောင့်1998ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံထားရတဲ့အဖွဲ့ပါ။ လွန်ခဲ့တဲ့နှစ်အတွင်းလူကိုထိခိုက်စေတဲ့မိုင်းတွေကြောင့်လူပေါင်း 8,600 ကျော်သေဆုံးဒါမှမဟုတ်ဒဏ်ရာရခဲ့ပြီးဒီရေအတွက်ဟာ၃နှစ်အတွင်းရာဂိုင်းလုံး150တိုးလာတာဖြစ်တယ်လို့ Handicap International အဖွဲ့ကကြာသပတေးနေ့မှာထုတ်ပြန်တဲ့အစီအကံစာထဲမှာလည်းဖော်ပြထားပါတယ်
။တရားဝင်လက်ထက်ထားသူချင်းမဟုတ်ပဲနှစ်ဦးသဘောတူလိန်ဆက်ဆံမှုကိုရာဇဝတ်မှုအဖြစ်သတ်မှတ်ရေးလျှောက်ထားချက်တရက်ကိုအင်ဒိုနီးရှားနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးကလက်မခံဘဲငြင်းဆန်လိုက်ပါတယ်။ကြာသပတေးနေ့ကပေါ်ထွက်လာတဲ့ဒီစီရင်တုံးဟာလိန်တူစုံမှတ်သူအခွင့်အရေးလှုပ်ရှားသူတွေရဲ့အောင်မြင်မှုတရက်ဖြစ်ပါတယ်။ဒီလျှောက်ထားချက်ဟာ LGBT ခေါ်လိန်စိတ်ခံယူမှုကွဲပြားသူလိန်တူချင်းစုံမှတ်သူအတိုင်းဝိုင်းကိုပြစ်မှတ်ထားခဲ့တဲ့အပေါ်မှာအခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်မကင်းဖြစ်ခဲ့ကြတာပါ။ဒီလျှောက်ထားချက်ကိုရှေးရိုးအယူဝါဒဆွဲအဖွဲ့ဖြစ်တဲ့ The Family Love Alliance ကတရားရုံးကိုတင်သွင်းခဲ့တာဖြစ်ပါတယ်။အိမ်တော်ရေးဖောက်ပြန်မှုဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ပါအင်ဒိုနီးရှားဥပဒေကိုပြောင်းလဲပြင်ဆင်ဖို့အိမ်တော်ရှိအင်ဒိုနီးရှားနိုင်ငံသားမှန်သမျှဒီလျှောက်ထားချက်နဲ့အကျုံးဝင်အောင်သူတို့စူးစမ်းခဲ့ကြတာဖြစ်ပါတယ်ရှင
်။ဒီဇင်ဘာလ15ရက်တောက်ကြနေမနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးသွားတာပါ။ VOA American တိုင်းရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကို internet ဆာမျက်နှာ bami.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေကိုတော့အရင်ဆုံးရခိုင်ပြည်နယ်တွေကပြည်ပခါတွေအရေးဗြိတိန်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေတကြော့ပြန်လည်ဖြစ်ပွားလာခဲ့ပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုဆောင်ရွက်ချက်တွေဟာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားရာရောက်နေတယ်လို့ဆိုပြီးဒီပေါ်မှာဗြိတိန်အစိုးရအနေနဲ့ပြက်ပြက်သားသားရပ်တည်တုံ့ပြန်ဖို့ဗြိတိန်အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကဗြိတိန်အစိုးရကိုတိုက်တွန်းနေပါတယ်။နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌတူဂန်ဟတ်ကိုမက်ကင်ပူတာကဆက်သွယ်မေးမြန်းထားပါတယ်ရှင်။
အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရဲ့အစဉ်ကစားထဲမှာဒီမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုအခြေအနေတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရာရောက်တဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနောက်လူမျိုးတုံးတပ်ဖြတ်မှုအရာမြောက်တဲ့အထီတောင်မှဖြစ်ကောင်းဖြစ်နိုင်တယ်လို့ဆိုပြီးတော့ဖော်ပြထားပါတယ်။ဒီအုံလုံးတွေကတိတ်ကိုပြင်းထန်တဲ့အုံလုံးတွေပါ။ Stroke ကော်မတီအနေနဲ့ဘယ်လိုအချက်လက်တွေပေါ်မှာအခြေခံပြီးတော့အခုလိုကောက်ချက်ဆွဲတုံလုံးတာပါလဲရှင
်။ So we take our evidence from witnesses, from eyewitnesses.We take our evidence from members of parliament who've been to Bangladesh. We take our evidence from charity workers who have been to Burma. တော်တော်ချောက်ချောက်လေးကတော့မျက်မြင်တွေ့ခဲ့သူတွေရဲ့ပြောပြချက်တွေ
Bangladesh ကိုယ်တိုင်တွားရောက်ခဲ့ကြတဲ့လွှတ်တော်အမတ်တွေမြန်မာနဲ့ Bangladesh နိုင်ငံတွေမှာတွားရောက်ခဲ့ကြတဲ့ Pride ကူညီပေးရေးအဖွဲ့တွေကဝန်ထမ်းတွေကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကြီးကဲ Zeid Raed Al Hussein နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးအစီအစဉ်တင်သွင်းခဲ့တဲ့ Kofi Annan လိုမျိုးပုဂ္ဂိုလ်တွေစီကအချက်လက်တွေကိုရယူပါတယ်ဆိုတော့ဒီတက်တီအထောက်အထားတွေအများပြားကိုကျွန်တော်တို့စူးစမ်းလေ့လာပြီးတော့မှခုလိုမျိုးဖော်ပြတာပါခင်ဗျားပြောတာမှန်ပါတယ်ဒီအတုံးနှုံးတွေကပြင်းထန်ပါတယ်ဒါကြောင့်လည်းပဲကျွန်တော်တို့အနေနဲ့ကိုထင်ရပြောတာမျိုးမဟုတ်ဘဲနဲ့တကယ့်အခြေအနေမှန်ကိုထင်ရပြီးတော့တုံးနှုံးတာမျိုးဖြစ်အောင်လို့အများကြီးစဉ်းစားသုံးသပ်ခဲ့ပါတယ
်မြန်မာအစိုးရကတော့ဒီနိုင်ငံကကဆွဆွဲချက်တွေကိုညှင်းပယ်ထားပါတယ်နိုင်ငံကအနေနဲ့သတင်းအချက်အလက်အမှန်တွေမရဘူးလို့ပြောပါတယ်ဒီမိုကရေစီနီးကျရွေးချယ်ထားတဲ့လက်ရှိမြန်မာအစိုးရအနေနဲ့လည်းအခုလိုလူခွင့်ရေးချိုးဖောက်မှုတွေကိုတိုင်းပြည်ထဲမှာခွင့်ပြုမှာမဟုတ်ဘူးဆိုပြီးတော့ပြောဆိုထားတာပါဒီပေါ်မှာမြန်မာအစိုးရကိုဗာမြန်တုံ့ပြန်ပြောချင်ပါတယ်ရှင
် Well the evidence that we have is entirely contradictory to that and it's from independent organizations and we would welcome the government of Myanmar or Burma opening up Rakhine to independent monitors including from the United
Nations ကျွန်တော်ရဲ့တရှိချက်တွေကတော့မြန်မာအစိုးရပြောတာနဲ့လုံးဝကွဲပြားပါတယ်ဒါကတိကျလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုရဲ့တင်ပြချက်ပါမြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွက်မှာကုလသမဂ္ဂနဲ့အာဆီယံပါဝင်နိုင်ငံတကာအဖွဲ့တွေရဲ့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုသာခွင့်ပြုမယ်ဆိုရင်ကျွန်တော်တို့ကဝမ်းသာကြိုးစားမှာပါကြိုးစားချောင်းကိုလည်းအခုလိုပဲထုတ်ဖော်ပြောဆိုမှာပါဒါပေမဲ့လို့နှိမ့်ဆက်ညှဉ်းပန်းခါမဲ့အရေးစိုးရိမ်စရာမရှိပါဘဲနဲ့လူပေါင်း6သိန်းခွဲလောက်ကသူတို့ဘာသာထွက်ပြေးခဲ့ကြတာပါလို့ပြောရင်တော့ဒါကလက်ခံဖို့အင်မတန်ခက်ခဲပါတယ
်။သိမကြခင်တုန်းကပဲဒီမြန်မာအစိုးရကကော်မရှင်တစ်ခုဖွဲ့ပါတယ်။ဒီအထဲမှာနိုင်ငံကကလေးစားရတဲ့ပုံကိုယ်တွေကျွမ်းကျင်သူတွေပါဝင်ပြီးတော့ကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ဒီအကြံပြုချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာအထောက်အကူပြုဖို့အတွက်လို့ဆိုပါတယ်။ ဒီကော်မရှင်နဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်မိပါသလဲရှင်။ဒီဆိုရအနေနဲ့ရခိုင်ပြည်နယ်အရေးပြဿနာကင်တွယ်တဲ့နေရာမှာဒီလိုလှုပ်ဆောင်မှုကတိုးတက်မှုတစ်ခုအဖြစ်နဲ့မြင်နိုင်ပါသလား
The problem is not that we need another commission. The problem is that we need to implement the recommendations of the former commissions.
ပြဿနာကကော်မရှင်ပြစ်ဖွဲ့ဖို့လိုနေတာမဟုတ်ပါဘူး။အကြံပြုချက်တွေပေါ်မှာလက်တွေ့အကောင့်တွေဖော်ဖို့လိုနေတာပါ။ကျွန်တော်သိထားတဲ့အတိုင်းကွန်ဖီယန်နယ်ကော်မရှင်ရှိထားတယ်။မြန်မာပြည်နဲ့ဖွံ့ဖြိုးရေးအကောင့်ထဲဖော်ရေးဆိုင်ရာကော်မရှင်ဆိုတာတွေရှိတယ်။ကော်မရှင်တွေကအများကြီးရှိနေပြီသားပါ။ကော်မရှင်သစ်ဖွဲ့ဖို့လိုအပ်နေတာမဟုတ်ပါဘူး။လက်တွေ့အကောင့်တွေဖော်တဲ့အပိုင်းမှာတိုးတက်မှုတွေရှိအောင်ဖော်ဆောင်ဖို့ပါ။
ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုအခြေအနေတွေဖြစ်လာခဲ့တာအခုဆိုရင်3လကျော်ကြာလာခဲ့ပါပြီ။ထိရရောက်ကန်တွယ်ဖြည့်ရှင်းနိုင်တာတော့မရှိသေးပါဘူး။ဆိုတော့ UK အစိုးရအနေနဲ့နောက်နိုင်ငံတကာအစိုင်းအဝိုင်းတစ်ခုလုံးအနေနဲ့ဒီအချက်တဲကိုအဆုံးသတ်အောင်ဗမာဝိုင်းဝန်းကူညီဆောင်ရွက်ပေးနိုင်ပါမလဲရှင
်။ We're very keen and in fact we welcomed very much the words of the minister Mark Field in calling it exactly what it is now he stopped saying
ကျွန်တော်စီကဝန်ကြီးမတ်ဖီဆောင်းနေတာတွေကိုကျွန်တော်တို့ကြိုးစားရတယ်ဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒါဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရရောက်နေတယ်ဆိုတာကိုသူစတင်သုံးစွဲပြောခဲ့တာပါဒါဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့အတိအလင်းကိုသူပြောခဲ့ပါတယ်ကျွန်တော်တို့အနေနဲ့ဒီလိုမျိုးပြက်ပြက်သားသားသုံးလုံးပြောဆိုဖို့အရေးကြီးပါတယ်တကယ်ဖြစ်ပျက်နေတဲ့အပေါ်မှာပြောတာပါအစိုးရကလည်းဒီဖြစ်ရမှာအဓိကတာဝန်ရှိတဲ့ကောက်ကွေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်တာဝန်ရှိသူတွေအပေါ်မှာပြစ်မှတ်ထားရေးယူမှုတွေချမှတ်ဖို့ကျွန်တော်တို့တိုက်တွန်းထားပါတယ်။ဘာလို့လဲဆိုတော့ကျွန်တော်အနေနဲ့ဒီတိုင်းရက်ကြည့်နေလို့မရတော့ပါဘူး။ကျွန်တော်တို့ရဲ့ရက်တီချက်ကိုပြရပါမယ်။ဒါကြောင့်မလို့ခုလိုမျိုးတုံ့နှုံးပြောဆိုရတာဖြစ်ပါတယ
်။မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်မှာလိုအပ်ရင်တန်ခတ်ပိတ်ဆို့မှုတွေချမှတ်သွားဖို့တိုက်တွန်းနေဆိုတော့တကယ်ပဲဒီလိုတန်ခတ်ပိတ်ဆို့မှုတွေကရခိုင်ရေးပြဿနာကိုကင်တွယ်တဲ့နေရာမှာအထောက်အကူဖြစ်စေလိမ့်မယ်လို့ယုံကြည်ပါသလားရှင
်။ Well,on their own no but they represent part of the range of the actions of the international community
သူတို့ကြီးဆိုရင်မထီရောက်နိုင်ပြီမဲ့ဒါကနိုင်ငံတကာအတိုင်းဝိုင်းတစ်ခုလုံးအနေနဲ့ဆောင်ရွက်ရမယ့်ဒစိတ်ပိုင်းဖြစ်ပါတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဘလို့ယာရီကိုတော့လက်ခံနိုင်တယ်ဘာရီကိုတော့လက်မခံနိုင်ဘူးဆိုတာကိုပြောရမှာပါဒါကကျွန်တော်တို့ယုံကြည်လက်ခံတဲ့အရာတွေဒါရီကိုတော့လုံးဝလက်မခံနိုင်ဘူးဆိုတာမျိုးပါ
ဗြိတိန်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌကိုမက်ကင်ဖြူတွေကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုထုတ်လွှင့်ပေးပါတော့မယ်။ Islamic အစွန်းရောက် IS အဖွဲ့ကကာလီဖိတ်အုပ်ချုပ်ရေးကြီးညာထားတဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွင်ကဒေသတွေကိုလုံးဝနှိပါပြန်လည်သိမ်းယူနိုင်ခဲ့ပြီးဖြစ်တာနဲ့အတူဒီ IS အဖွဲ့အနေနဲ့ဘယ်ဒေသမှာနောက်ထပ်အခြေစိုက်ဒေသတခုကိုတည်ထောင်နိုင်ဖို့ကြိုးစားလာနိုင်တယ်လဲဆိုတာနဲ့အာဖရိကကိုပြစ်မှတ်ထားလှုပ်လာနိုင်ခြင်းရှိနေတဲ့အပေါ်အမေရိကန်တာဝန်ရှိသူတွေကြားစိုးရိမ်နေကြပါတယ်။အာဖရိကတိုက်ထဲကအုတ်ချုပ်ရေးမထီရောက်တဲ့ဒေသတွေမှာအစ္စလာမစ်အစွန်းရောက်တွေအသာစီးရမလာအောင်တားဆီးထားနိုင်ဖို့အမေရိကန်စစ်တပ်ကကြိုးစားနေတဲ့အကြောင်းအမေရိကန်ပင်တယ်ဂွန်စစ်ဌာနချုပ်ဆိုင်ရာ VOA သတင်းတောက်ကာလာဘော့ပြပို့ထားတဲ့သတင်းကိုတော့မတ်သိန်ကီထိုက်ကပြောပြပေးမှာပါရှင်
။စင်ရဲမွေးတည်မှုနိုင်ငံရေးမကျေနပ်မှုတွေအလုတ်လက်မဲ့ငယ်ရွယ်တဲ့မွတ်စလင်တွေဟာဆိုရင်အစ္စလာမစ်အစွန်းရောက်ဝါဒရဲ့အခြေခံအကြောင်းရင်းတွေဖြစ်ပါတယ်။ဒီအချက်တွေအလုံးကိုအာဖရိကမှာတွေ့ရပါတယ်။အမေရိကန်အောက်လွှတ်တော်အမိမြေလုံခြုံရေးကော်မတီရဲ့အကြီးအကဲလွှတ်တော်အမတ်မိုက်ကယ်မက်ကောကတော့အခုလိုပြောပါတယ်
If we're trying to look in the future, it's actually happening now.
အနာဂတ်ကိုပုံဖော်ကြည့်မယ်ဆိုရင်အာဖရိကကပြတ်မှတ်ဖြစ်လာပါလိမ့်မယ်။တကယ်အချက်ချနေရာဖြစ်လာပါလိမ့်မယ်
။အာဖရိကတိုက်တစ်ခုလုံးမှာတတ်ချထားတဲ့အမေရိကန်တပ်ဖွဲ့အရေးအတွက်ကအာဖဂန်နစ္စတန်မှာတတ်ချထားတဲ့အရေးအတွက်ရဲ့တဝက်တောင်မရှိပါဘူး။ဒါပေမဲ့လည်းအကြမ်းဖက်ဝါဒဆွဲလှုပ်ရှားမှုတွေတိုးလာနေတာကြောင့်အာဖရိကမှာအမေရိကန်တပ်တွေချထားမှုကလည်းအလျင်မြန်တိုးလာခဲ့ပါတယ်။2009ခုနှစ်တုန်းကအမေရိကန်တပ်ဖွဲ့ဝင် 3,200 လောက်ကနေဒီကနေ့ဒီအချိန်မှာတော့တပ်ဖွဲ့ဝင် 6,500 လောက်ရှိနေပါပြီ။တမ်မတ်ကြီးဂျွန်ကမ်ပဲလ်ကအခုလိုပြောပါတယ်။
There is African concern that the US approach
Africa ဒေသပေါ်စိုးရင်ချက်ရှိလာတာကြောင့် American ဘက်ကချင်းကပ်မှုကအရင်ကတည်းကစာရင်ပိုပြီးစည်ရေးပုံစံဒါမှမဟုတ်လဲစီရင်တဲ့လုံခြုံရေးကိစ္စတွေအပေါ်မှာပိုပြီးအာရုံစိုက်လာတာဖြစ်ပါတယ်
။သမ္မတ George W. Bush လက်ထက်မှာ John Campbell ကနိုင်ဂျီးရီးယားသံမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တာပါ။စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အုပ်ချုပ်ရေးအာဏာချက်တွေဟာအစွန်းရောက်ဝါဒရဲ့အရင်းမြစ်တွေဖြစ်တယ်လို့သံမတ်ကြီး Campbell ကပြောဆိုပြီးဒီကိစ္စတွေအပေါ်မှာအာရုံစိုက်လှုပ်ဆောင်ရမှာဖြစ်တယ်လို့ VOA ကပြောပါတယ်။ဒါပေမဲ့အစိုးရရဲ့အသုံးစရအစီအစဉ်အပေါ်ကြိုတင်သုံးသပ်ချက်အရနိုင်ငံသားရေးဝန်ကြီးဌာနရဲ့အသုံးစရိတ်ကိုသုံးပုံတစ်ပုံသာရှော့ချလိုက်ရင်တော့လောက်ရကိုင်းရပို့ပြီးတော့ခက်ခဲသွားမယ်လို့လည်းတမ်မတ်ကြီးကပြောပါတယ်။အာဖရိကတိုက်အတွင်းစစ်ရေးဆောင်ရွက်ချက်တွေကိုကြီးကြပ်တဲ့အမေရိကန်အာဖရိကကုကဲမှုဌာနကတော့ဒေတာရင်းကအာဖရိကစစ်တပ်တွေရဲ့အစ္စလာမ်ရဲ့အစွန်းရောက်တဲ့အပေါ်ခြေမှုန်းရေးပို့ပြီးတော့အားကောင်းလာစေဖို့ရည်ရွယ်ထားပါတယ်။ အာဖရိကမှာတိုးများလာနေတဲ့ငရွယ်သူတွေတဲကအမျိုးသားအစီအတွက်ဟာဆိုရင်လူသစ်စုဆောင်မှုအရန်သင့်ဖြစ်နေပြီလို့အမေရိကန်စစ်တပ်အာဖရိကကုတ်ကဲရေးဌာနရဲ့ကြီးချက်သူတက်ချက်ကြီးရေမွန်ကိုလွန်လိုပက်စ်ကအခုလိုပြောပါတယ
် You have no options and here comes an extremist
ဆိုရင်ဝါရီတယောက်ရောက်လာပြီးတော့ဆိုင်ကယ်တစ်စင်းနဲ့သရုပ်သမီးတယောက်နဲ့ကန့်လန့်နေဆိုရင်မလုပ်မယ်ထင်ပါလေမိသားစုကလည်းငက်ပြတ်နေတယ်ကိုကလည်းမဆောက်ရှောက်နိုင်တဲ့အခြေအနေမှာတခြားတယောက်ကအခွင့်အရေးပေးတာပါ
ဆိုမာလီယာနိုင်ငံတွင်းကအယ်ရှာဘတ်နဲ့ IS စစ်သွေးကြွတွေကိုတိုက်ခိုက်နိုင်ခွင့်အာဏာကိုဒီနှစ်မှာပဲအစိုးရကတိုးချဲ့ခွင့်ပြုတာပါအာဖရိကမဟာမိတ်တွေနဲ့သူတို့ကိုအကြံဉာဏ်ပေးနေတဲ့အမေရိကန်တွေကိုခုခံကာကွယ်တိုက်ခိုက်မှုတွေမဟုတ်တော့ပဲစစ်သွေးကြွတွေကိုထိုးစစ်ဆင်တိုက်ခိုက်ခွင့်ပြုလိုက်တာဖြစ်ပါတယ်တက်ချက်ကြီးရေမွန်ကိုလွန်လိုပက်စ်ကအခုလိုပြောပါတယ
် It definitely helps because
ဒါလို့လုပ်ပေးလိုက်တာကတိတ်ပြီးတော့အထောက်အကူဖြစ်ပါတယ်ကျွန်တော်တို့အနေနဲ့တက်တွေစစ်လက်နက်တွေကိုအကောင်းဆုံးနေရာချထားလှုပ်ဆောင်လာနိုင်ပြီးတက်ဆွမ်းသမျှအကူအညီပေးလာနိုင်ပါတယ်
အာဖရိကတိုက်အတွင်းအစွန်းရဝါဒချေမှုန်းရေးစစ်ပွဲမှာပေးဆက်ရမှုတွေလည်းရှိနေတာပါအယ်ရှာဘတ်စစ်သွေးကြွတွေကိုချေမှုန်းရေးဆိုမာလီယာလုံခြုံရေးတပ်ဖွဲ့တွေကိုကူညီပေးနေရင်ပြီးခဲ့တဲ့မေလအတွင်းအမေရိကန် Navy SEAL တပ်ဖွဲ့ဝင်တဦးကြာဆုံးခဲ့ရပါတယ်ဒါအပြင်ပြီးခဲ့တဲ့အောက်တိုဘာလအတွင်းတုန်းကလည်းနိုင်ဂျာနိုင်ငံမှာခြုံခိုတိုက်ခိုက်ခံရတာကြောင့်အမေရိကန်စစ်သား၄ဦးကြာဆုံးခဲ့ရပါတယ်။လာမယ့်လတွေအတွင်းလုံခြုံရေးလိုအပ်ချက်တွေကြီးထွားလာမယ်ဆိုရင်တော့အမေရိကန်တပ်ဖွဲ့တွေအနေနဲ့အာဖရိကတိုက်တဝန်းမှာအန္တရာယ်ရှိတဲ့အခြေအနေတွေနဲ့ကြုံတွေ့လာရနိုင်ပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။ဇင်ဘာဝေနိုင်ငံဟာနောက်အုပ်စုတွေကသူတို့ရဲ့မူဝါဒတွေကိုလာရောက်ပြီးပြဋ္ဌာန်းတာဆုံးဖြတ်တာနဲ့တန်တမာရေးဆက်ဆံဖို့ဘလို့ဆက်ဆံတဲ့ဆိုတာမျိုးတွေကိုဘယ်နိုင်ငံကမှလက်ဝကြီးအုပ်ထိန်းချုပ်တာမျိုးကိုခွင့်ပြုမှာမဟုတ်ဘူးလို့ဇင်ဘာဝေနိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ် VOA သတင်းတောက်စီဘစန်မိုဖူကဇင်ဘာဝေရဲ့မြို့တော်ဟရရာကနေပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့နားဆင်ပါရှင်ဇင်ဘာဝေနိုင်ငံသားရေးဝန်ကြီးတဲ့စူပီစီယိုမိုယိုကတရားဝင်ခတ်အပ်ထားခြင်းခံရတဲ့ဇင်ဘာဝေဆိုင်ရာတပ်တမန်တွေကိုရုတ်တရက်ခေါ်ယူတွေ့ဆုံခဲ့ပြီးဘယ်နိုင်ငံရဲ့နိုင်ငံသားရေးမူဝါဒကိုမဆိုဝင်ရောက်သတ်မှတ်ပြဋ္ဌာန်းနိုင်တဲ့တမန်တော်နှစ်သားတွေဆိုတာမရှိဘူးလို့ပြောပါတယ်။ဇင်ဘာဝေရဲ့အတိုက်ခံတဲ့ရပ်သားခေါင်းဆောင်တွေဟာအင်္ဂါနေ့ကအမေရိကန်အောက်လွှတ်တော်ကြားနာပွဲမှာနိုင်ငံတကာအတိုင်းဝိုင်းကဇင်ဘာဝေမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေတကယ်တမ်းဖြစ်လာစေဖို့တွန်းအားပေးကြပါလို့တောင်းဆိုခဲ့ပြီးတဲ့နောက်နိုင်ငံသားရေးဝန်ကြီးကအခုလိုခေါ်ယူပြောကြားခဲ့တာဖြစ်ပါတယ်။မစ္စတာမိုယိုကပြီးခဲ့တဲ့လကစပြီးစစ်တပ်ကကြောတော့နောက်ခံပြုပြီးအာဏာရယူထားတဲ့သမတအီမော့ဆန်မနာဂါဝါအစိုးရအနေနဲ့အမေရိကန်နဲ့ဗြိတိန်တို့လိုအနောက်အုပ်စုနိုင်ငံတွေအနေနဲ့အရင်သမရဟောင်းရောဘတ်မူဂါဘေးအစိုးရလက်ထက်ကမပြေပြစ်တဲ့ဆက်ဆံရေးကိုပုံမှန်ပြန်ဖြစ်လာစေဖို့စတင်ခဲ့ပြီလို့ပြောပါတယ်
။ We seek therefore an honest respectful
ကျွန်တော်တို့ကလည်းအတိတ်ကိုဆွန့်လွတ်ပြီးတော့ရိုးသားတဲ့လေးစားထိုက်တဲ့နောက်ပြီးတော့ပွင့်လင်းမြင်သာတဲ့ဆွေးနွေးပွဲတွေဖြစ်လာအောင်ကြိုးစားနေပါတယ်။လေ့လာဖော်ထုတ်နေပါတယ်။နောက်ပြီးတော့စီးပွားရေးဆိုင်ရာအကျိုးမြတ်တွေအပြန်အလှန်ရစေမယ်။စီးပွားရေးခွင့်လန်းတွေအတွက်လည်းဆက်လက်ဆောင်ရွက်နေပါတယ်။ကျွန်တော်တို့ဟာတယောက်နဲ့တယောက်လေးစားကြရပါမယ်။ဘယ်သူကမှတင်ပြဆုံးမနေစရာဒါမှမဟုတ်အပြန်အလှန်တွန်တင်ဆုံးမနေကြစရာအကြောင်းမရှိပါဘူး။ကျွန်တော်တို့ရဲ့ပြန်လည်ချင်းကပ်မှုဟာအကောင့်ခိုင်မာတဲ့ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာဆက်ဆံမှုတွေအရာပဲထူးခြားတဲ့အသွင်လက္ခဏာဆောင်နေပါလိမ့်မယ်။
ဇင်ဘာဝေအရင်အစိုးရလက်ထက်ကသဘောတူညီချက်ရထားပြီးခရီးပြတ်ထားခဲ့တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အလုံးကိုလည်းလေးစားလိုက်နာမှာဖြစ်တဲ့အကြောင်းဗိုလ်ချုပ်ဟောင်းမိုယိုကပြောပါတယ်။2000ခုနှစ်ဇင်ဘာဝေမှာရွေးကောက်ပွဲမတမာမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အဲဒီတုန်းကအာနာယဇန်နူ PF ပါတီအရာရှိကြီးတချို့ကိုအနောက်အုပ်စုကတန်ခတ်ပိတ်ဆို့အရေးယူထားတဲ့ကိစ္စတွေနဲ့ပတ်သက်လို့ညီနိုင်ဆွေးနွေးမှုတွေကိုဘရာဇီးတရုတ်ရုရှားနဲ့အိန္ဒိယတို့လိုနိုင်ငံတွေအနေနဲ့ဇင်ဘာဘွေကိုဆက်ပြီးတော့ကူညီသွားမယ်လို့မျှော်လင့်နေတဲ့အကြောင်းလည်းသူကပြောပါတယ
် An egocentric pursuit of foreign policy would be both blind
ကိုဂျိုးတွေပဲကြည်ပြီးချမှတ်တဲ့နိုင်ငံသားရေးမူဝါဒဟာအကန့်နဲ့တူပြီးတော့မအောင်မြင်နိုင်ပါဘူးဘုံကြီးမှန်းချက်ပန်းနိုင်ကိုရှောက်တဲ့အခါမှာရိုးသားမှုရှိပြီးတော့လေးစားလောက်တဲ့လှုပ်ဆောင်မှုတွေလုပ်ရမှာပါလူခွင့်ရေးတို့ကြားမခွဲခြားမှုဆိုင်ရာတို့အပြင်လက်နဲ့ထုတ်လုပ်တာတွေဖြတ်သိမ်းတာတွေနဲ့ဆိုင်တဲ့ကိစ္စမျိုးတွေဟာအငင်းပွားစရာမလိုပါဘူး။အရေးကြီးတာကဒီလိုပြဿနာတွေအတွက်ခိုင်ခိုင်မာမာနဲ့မှန်မှန်ကန်ကန်ရင်ဆိုင်ရတဲ့စိတ်ဓာတ်ရှိဖို့လိုပါတယ်
။ဇင်ဘာဘွေမှာကျင်းပမဲ့ရွေးကောက်ပွဲတွေဟာ2018ခုနှစ်လပိုင်းမှာကျင်းပလိမ့်မယ်လို့ခန့်မှန်းထားပြီးလွတ်လပ်တရားမျှတပြီးပွင့်လင်းမြင်သာမှုရှိသလိုအကြမ်းဖက်မှုတွေလည်းကင်းဝေးပါလိမ့်မယ်လို့မစ္စတာမိုယိုကပြောပါတယ်။ဒါပေမဲ့အာဖရိကတိုက်ဆိုင်ရာနိုင်ငံတကာတရားသူကြီးများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ အာနုဆွန်ကာကတော့အဲ့ဒီအခြေအနေတွေဖြစ်ထွန်းလာဖို့လှုပ်ရှားတွေအများကြီးရှိနေသေးတဲ့အကြောင်းပြောပါရစေ
The expectation is understood
by ဆိုတဲ့အနေနဲ့လာမယ့်၈လအတွင်းတရားမျှတမှုနဲ့လွတ်လပ်ပြီးယုံကြည်ရတဲ့ရွေးကောက်ပွဲတရားကျင်းပပေးဖို့လိုအပ်တဲ့အခြေအနေတွေအလုံးအကုန်လုပ်ပေးဖို့နိုင်ငံတကာတရားသူကြီးများကော်မရှင်ဘက်ကမျှော်လင့်ထားပါတယ်ဒါမှအရသာအုပ်ချုပ်မှုအပြည့်ပြန်ပြီးရလာနိုင်မှာဖြစ်ပါတယ်ဒီလိုလို့ဖို့အတွက်2013အခြေခံဥပဒေအတိုင်းရွက်ကောက်ပွဲဥပဒေနဲ့အညီအပြည့်အဝလိုက်နာလှုပ်ဆောင်နိုင်မှုအပါအဝင်လိုအပ်တဲ့များပြားတဲ့လုပ်ငန်းအဆင့်ဆင့်ကိုလှုပ်ဆောင်နိုင်မှာဖြစ်ပါတယ
်အာဖရိကတိုက်ဆိုင်ရာနိုင်ငံတကာတရားသူကြီးများအဖွဲ့ဟာဇင်ဘာဘွေနိုင်ငံအတွင်းကလူ့အခွင့်အရေးဆိုင်ရာအခြေအနေတွေကိုစောင့်ကြည့်အကဲဖြတ်နေတာလည်းဖြစ်ပါတယ်ရှင်
ရှင်2019ခုနှစ်ကုန်ဆုံးတာနီးမှာပဲမြန်မာသတင်းသမားနှစ်ယောက်အဖမ်းခံရတဲ့သတင်းနဲ့ကြုံရပါတယ်ကုန်ဆုံးတော့မယ့်2019ခုနှစ်ထဲမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကမှာအထက်အကျနဲ့စိန်ခေါ်မှုတွေပါဝင်ကြုံခဲ့ရပါတယ်တိုင်းပြည်တစ်ခုမှာအရေးကြီးတဲ့မန်နိုင်တစ်ခုအဖြစ်နိုင်ငံတကာကလက်ခံထားတဲ့သတင်းမီဒီယာတွေမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်လာဖို့ဘယ်လိုလိုအပ်ချက်တွေရှိနေပါလဲ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရက်လေးလာစီစဉ်ကကြိုဆိုပါရရှင်။
လာမယ့်စနေနေ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့ VOA ဝိုင်းတော်သားတွေကတောတာရှင်တေးချစ်ပြိတဲ့အတွက်ဆိုတော့ခင်ဝိုင်းရဲ့ပြည်မာဆောင်ဆိုတဲ့ဒေသချင်းလေးကိုဒီဇင်ဘာ၁လဆောင်ဖြစ်ရွေးချယ်ထားပါတယ်။နားဆင်ကြကြရအောင်ပါရှငဆိုတော့ခင်ဝိုင်းရဲ့ပြည်မဆောင်ဆိုတဲ့တခြင်းကိုနားဆင်ကြရတာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ15ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 40နဲ့50ပြင်လိုင်းလက်မီတာ190တို့ကနေပြီးဖမ်းယူနိုင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ပါတယ်ရှင်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းမှာ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာရဖို့ရှိပြီးကျန်းမာရေးအစီအစဉ်မှာတော့စီးပူညောင်းကြယောဂဘယ်လိုကုသနိုင်သလဲဆိုတာနဲ့ပတ်သက်လို့
ဒီအစဉ်လို့ကာသာယောဂဖြစ်တဲ့စီဝဉာဏ်ယောဂယောက်ျားတွေမှာမိန်းမတွေမှာတွေ့နေရတယ်။ကျွန်တော်စင်ကအနေနဲ့ကျွန်တော်တနေ့လူနာ30
မြန်မာနိုင်ငံဆရာဝန်များအတင်းကဒေါက်တာမြင့်ဦးနဲ့ဆက်သွယ်မိမြန်ထတာကိုနားဆင်ရမှာပါ။အဲဒီနောက်တိုင်းရင်သတင်းလောကန္တာကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်။အခုရင်နှဆုံးတော့ဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီမင်းတင်ပြမယ် idiom အသုံးကတော့
in the black
ဖြစ်ပါတယ်စာလုံးပေါင်းက in ကအထဲမှာ the the black black ကအမေရောင်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့အမေရောင်ထဲမှာပေါ့ဒီနေရာမှာ black ဟာမှင်အမေရောင်ကိုရည်ညွှန်းသုံးထားတာဖြစ်တဲ့အတွက်ကြောင့် in the black လို့ဆိုရမှာဓာတ်ရိုက်ဒီဘက်ကမှင်အနဲ့ရောင်ဒါမှမဟုတ်မှင်အမေရောင်နဲ့လို့ဆိုရင်ပို့ပြီးစီလိုလိမ့်မယ်လို့ဆိုရမှာပါစီရင်ငိုင်းတွေစီရင်စစ်တွေအတွက်နောက်ဆုံးငွေစီရင်ပညာမှာမြင်မဲနဲ့ပိတ်ပြရဲဆိုရင်အမျက်ထွက်တဲ့သဘောစီရင်ကြိုက်တဲ့သဘောဖြစ်ပါတယ်အရှုံးပေါ်ရင်ရောစီရင်မကြိုက်ရင်ရောဘယ်လိုပြောမလဲ
in the red
လို့ပြောလို့ရပါတယ်စာလုံးပေါင်းက in in the the red red ကအနီရောင်ဆိုတော့မှီနီရောင်နဲ့ဖြစ်ပါတယ်မှီနီရောင်နဲ့စီရင်ပိတ်ရင်အရှုံးပြတာဖြစ်တယ်လို့မှီမဲနဲ့ပိတ်ရင်တော့စောစောကကျွန်မပြောခဲ့တယ်လို့ပဲစီရင်ကြိုက်တာအမြတ်ရတဲ့သဘောဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Jack I notice you live within your means so that means you will always be running in the black but your brother Jim spends a lot on expensive things it's no wonder he's running in the red
Jackie ခင်ဗျားကတော့ကိုတိုင်နိုင်ချင်းချင်းဆဆာနေနေတော့ဝင်းဝင်းနဲ့သုံးငွေဟာအမြင်မျှနေတယ်လို့ကျွန်တော်သတိထားမိတယ်။ဒါပေမဲ့ခမညီဂျင်ကတော့ဗျာဈေးကြီးတဲ့ပစ္စည်းတွေပေါ်မှာတိတ်ကိုဖြုံးနေဆိုတော့သူကတော့အမြင်ငွေလိုနေတာမဆောင်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Jack, I notice you live within your means, so that means you will always be running in the black.But your brother Jim spends a lot on expensive things. It's no wonder he's running in the red.
အမြရရဝင်းဝင်းနဲ့ထွင်ဝီကြိုက်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
In the black.
လို့ပြောလို့ရပါတယ်။အရှုံးပေါ်တယ်ဝင်းဝင်းနဲ့ထွင်ဝီမကြိုက်ဘူးဆိုရင်ရောဘယ်လိုပြောမလဲ
In the red.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တယ်idiom အသုံးတွေပဲဖြစ်ပါတယ
်ဒေါ်လာလာဒန်စီစဉ်ပို့ချပေးနေတဲ့ Irian သုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ကာလာသာယောဂလို့လူသိများတဲ့စီးပူညောင်းကျယောဂအကြောင်းကိုနားဆင်ကြရမှာပါစီးပူညောင်းကျယောဂဟာမြန်မာပြည်တွင်းမှာအခုဆိုရင်အမျိုးသမီးတွေမှာပါဖြစ်လာနေတာကိုတွေ့နေရပြီးဒီယောဂဟာသတိမပြုမိရင်ကြီးမားတဲ့ဆိုးကျိုးတွေဖြစ်လာနိုင်ပါတယ်ဒီယောဂဘာကြောင့်ဖြစ်လာရသလဲဘယ်ပုံစံနဲ့ကူးစက်သလဲကာကွယ်ကုသနည်းတွေကဘာတွေလဲဆိုတာနဲ့တူတကယ်လို့ယောဂရှင်မှန်မသိလို့ဖြစ်စေသိရတာနဲ့မကုသနိုင်လို့ဖြစ်စေဒီတိုင်းမဲ့နေမယ်ဆိုရင်ရင်ဆိုင်ရမယ့်နောက်ဆက်တွဲဆိုးကျိုးတွေအကြောင်းမြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดาดามิวครับကျွန်တော်တို့ဒီကာလာသာယောဂလို့လူတီများတဲ့ဒီလိမ်မှုဆိုင်ရာကုသယောဂတွေတဲ့ကမှာစီးပူညောင်းကျယောဂကမြန်မာနိုင်ငံမှာဖြစ်တဲ့နေသားဘယ်လောက်ရှိလဲဆရာ
ကျွန်တော်ဒီအထွေယောဂကုစီဆရာဝန်တယောက်အနေနဲ့ပေါ့နော်တာမန်ယောဂအကုန်လုံးကိုကြည့်တဲ့အချိန်မှာနေ့စဉ်လို့လို့ဒီကာလာယောဂဖြစ်တဲ့စီဝဉ္ဇာယောဂယောက်ျားတွေမောင်မိန်းမတွေမှာတွေ့နေရတယ်ကျွန်တော်စဉ်းကန်းအနေနဲ့ကျွန်တော်တနေ့လူနာ30ကြည့်တယ်ဆိုလို့ရှိရင်တယောက်300လောက်ကအများတန်းဒီကာလာယောဂစီဝဉ္ဇာနဲ့လာလာရှိတယ်ဒေါက်တာစီဝဉ္ဇာလို့တော့ပြောကြတယ်ကနိုရီးယားဖြစ်တာတော့ Neisseria gonorrhoeae ဆိုတဲ့ဘက်တီးရီးယားတစ်မျိုးပေါ့နော်ဒါလည်းမှုဆိုင်ရာကုသယောဂလို့ဆရာကပြောသွားသလိုပဲလိင်ဆက်ဆံလို့တောင်းတော့ကုနေကြတဲ့ယောဂဖြစ်ပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အဓိကဖြစ်ရခြင်းကတော့လိင်မှုဒီဆက်ဆံရေးကဒီလုံခြုံတဲ့အနေအထားမရှိတဲ့အတွက်ဖြစ်ရတာပေါ့။တခြားဒီဖြစ်စေတဲ့အကြောင်းရင်းတွေရှိသေးလားဆရာ
။အများစုကတော့လိင်ဆက်ဆံတယ်လို့ပြောနေတာ။ခက်ကဘယ်လိုကြောင်းလာလဲဆိုတော့လိင်ဆက်ဆံတယ်ဆိုတာလိင်အင်္ဂါချင်းချင်းထိတူတာမဟုတ်တော့ဘဲနဲ့လက်နဲ့ထိတာ၊ပါရမနိုင်တဲ့ပါးစပ်နဲ့စအုပ်နဲ့အဲ့ဒီလိုတွေထိတွေ့လို့ကုသတာတွေလည်းပေါ်လာတာပေါ့။ပါဆိုကျွန်တော်ဒီကံမှာဘလောက်ရှိအောင်တွေ့ရလဲဆိုလို့ရှိရင်လိင်ဆက်ဆံရရပဲနဲ့ကူးဆက်တာပေါ့နော်ဘလို့လဲဆိုတော့သူကဒီအနှိတ်ခမ်းသွားနှိတ်တယ်လူသမီးကဟိုယောက်ျားကိုနှိတ်ပြီးနေသူ့ရဲ့လိင်ငံကိုကင်ပေးရတယ်ရှိလာတယ်အဲ့ဒီယောက်ျားကကာလာယောဂါဖြစ်အဲ့ဒီစီပူကြောင့်ရဖြစ်တဲ့အရေးကသူ့လက်ကိုထိသွားတယ်သူကလက်မစိဘူးတ िश ူးနဲ့ပဲတုပ်လိုက်တယ်နောက်တစ်ဆက်ရှင်မှာနောက်တဦးကိုထပ်ပြီးနှိတ်ပေးတယ်နှိတ်ပြီးတဲ့ခါမှာအဲ့ဒီလူကလည်းသူ့လက်နဲ့ပဲနောက်တဦးကိုတခါတည်းကိုပဲကင်ငါကိုကင်တွေပေးလိုက်ပြန်ကိုအိမ်မှာနောက်တစ်ယောက်ကစီပူညာရောကကုသခါလေသူခမရတိုက်ရိုက်ခုနေထိထူတာမဟုတ်ဘူးရှားကန်လက်ကန်နေတစ်စင်ပေါ်လေကူးသွားတာပေါ့အဲ့လိုမျိုးကြီးပဲသူများတကာရဲ့ပေါင်းမိမှာပေးထားတဲ့ညာကြားထားတဲ့အချွေတွေရှိတယ်ကိုကကြောက်ဆွတ်လိုက်လို့ကိုတိတ်ပြည့်တဲ့ထိပြီဆိုတော့ဒါကူးရပါလေဒါမျိုးကြတော့ကလိင်ဆက်ဆံမယ်နဲ့ကူးရတာမျိုးတွေရှိတယ်အဓိကကတော့တရားနဲ့တရားလိင်ဆက်ဆံလို့ကူးနေကြတာ
ဟုတ်ကဲ့ဆရာဒီကုဆက်နိုင်တဲ့နေမျိုးစံကိုသိထားပြီးတဲ့အခါမှာကောင်းဝင်နေတဲ့အနေအထားကိုဘယ်လိုရှိလဲဆရာ
အကောင်းဆုံးကတော့လိင်မှုဆိုင်ရာကိစ္စမှာအိမ်အောင်ရှင်နေဆိုလို့ရှိရင်တင်းတင်းမရပါဘူးเนาะတရားမယ့်တရားပြစ်စာရှိပြီးတော့အပြင်ဖို့နဲ့မသွားဘူးပေါ့ဒါနံပါတ်1ကအရေးကြီးဆုံးပဲဒါပေမဲ့အဲ့ဒါကဘလောက်ပဲပြောပြောနေစဉ်မှာကိုယ့်ရှိမှာတော့အပြင်ဖို့နဲ့မသွားဘူးစိတ်ခွဲရမှာတကယ်ငယ်ချင်းကတိုက်တွန်းလို့အရက်ကလေးတောက်ပြီးလို့ပါနေပြီးတော့အပြင်ဖို့နဲ့သွားလိုက်ကြတယ်အဲ့လိုမျိုးကြတော့လိင်ကဆွတ်ပေါ့เนาะဒါမျိုးသားတွေကအများနဲ့စောင့်ထားပြီးတော့ဒါမျိုးတုံးရင်98ရာခိုင်နှုန်းကောက်ဝင်နေပါလေအဲ့ဒါတော့တစ်ချိန်လုံးတုံးရမယ်ကျွတ်အလိုမဟုတ်ဖြစ်နေပထမပိုင်းကျတော့ဆော့ကမတော့ဘူးသူတို့တွားပြီးတော့ထိတွေ့လိုက်ကြတယ်ပြီးတော့မှပြစ်စားပြီးကန်ဒီမှာဆော့သုံးနေအဲ့ဒါလည်းကုဆက်သွားပါပြီတချို့ကျတော့လည်းပါဇက်နဲ့အရင်ပါရတယ်ပြီးတော့မှလိင်ကဆွတ်ဆွတ်ပြီးတော့မှလိင်ကအချင်းချင်းထိတယ်ပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်လည်းပထမပါဇက်ထိရတယ်ကုဆက်သွားပြီးသားဖြစ်တယ်ဒါကြောင့်ပါဇက်ကနေလည်းကုနိုင်တယ်လေဘင်းထဲမှာဒီပူရရှိနိုင်တယ်ပေါ့ဒီအဲ့တော့ဒါကအိမ်တော်ရှင်နေအိမ်တော်မရှိတဲ့လူတွေကလည်းဒီလိင်ဥက္ကုကိစ္စသွားမယ်ဆိုတဲ့အခါတိုင်းမှာဒီအဆက်လိင်ပေါ်ဖြစ်တဲ့ကွန်ဒွန်ကိုအမြဲတုံးနေရင်တော့ကာကွယ်မှုရှိတယ်။နောက်တစ်ခုကဒီယောဂါကကုနာစီးပူတယ်စီးကျင်တယ်ဆိုအမျိုးသားတွေမှာပဲဟိုစီးလန်းချောင်းနဲ့တုပ်ပိုးလန်းချောင်းကတစ်ခုရထွက်တာကိုအဲ့တော့သူကစီးပူချက်ချင်းနဲ့လာပြတယ်။သူတို့အိမ်ကမိန်းမတွေကအဖြူဆင်းနေတာလည်းရှိမယ်ဒါပေမဲ့သူတို့မှလက္ခဏာမပြတော့သူမိန်းမတွေပစ်ထားလိုက်ပါတော့။ကတူကတော့ပျောက်သွားပြီ။အမေနောက်3ရက်ကြာသူ့မိမနဲ့ပြန်နေတယ်သူ့ကိုပဲပြန်ကူးတာအဲမိမကတော့လက္ခဏာမပြဘူးယောက်ျားကခဏခဏကမဟုတ်စီဘူးလားကြာပြီဖြစ
်ဟုတ်ကဲ့ဆရာကြီးယောဂဖြစ်လာခဲ့ပြီဆိုရင်ရောဆရာကြီးဂျိုတိနိုင်မှုဘာလက္ခဏာရှိသလဲဆရာကြီ
းလက္ခဏာကတော့စီဘူးတယ်ပေါ့ဗျာအမျိုးသမီးကတော့လက္ခဏာမပြဘူးတာမန်ပဲအမျိုးသမီးတွေကတာမန်အချိန်မှလည်းအထူးကြီးဆင်းတတ်တာ哦ကဲသူတို့ကလည်းစီရပူလာပြီးချိန်ခဲ့တယ်အဲတော့အမျိုးသမီးကမကုပဲထိုင်ရင်သူတို့စီးဆက်တွေကြိုက်ခဲနာကျင်ပြီးတော့တိမ်နေရောင်းနေအဲ့ဒီကနေမှမြုံသွားနိုင်တယ်ခလေးမရနိုင်တော့ဘူးအဲ့တော့ဒီကြားထဲမှာတားအူလမ်းကြောင်းတွေပိတ်ပြီးတော့ကိုယ်တည်တဲ့အခါမှာတိမ်ထဲမှာမတည်ဘူးတိမ်အပြင်ပမှာစီးရတာဖြစ်လာနေတာပေါ့တော့အဲ့တော့လက္ခဏာအဖြစ်တော့ဒီစီးပူစီးကျင်တယ်လို့ပဲသိထားတယ်တခါတည်းကျရင်မရှိဘူးအဲ့ဒီတော့ကိုယ်စီးအိမ်မှာကိုယ်စီးလမ်းကြောင်းမှာနာကျင်ကြိုက်ခဲတာစီးသွားလို့ပူရသွေးကြတာဖြစ်လာရင်တော့ပြီးတော့ကိုယ်မှလည်းလေဆက်ဆံမှုရှိထားတယ်ဆိုတဲ့ရာသွင်းရှိထားရင်တော့ဒါဟာကာလာယောဂဖြစ်နေပြီလို့မှတ်ဆလို့ရတယ်
ဟုတ်ကဲ့ဆရာကြီးအခုလိုဒီယောဂလက္ခဏာတွေပြလာပြီဆိုတော့ဒီကုသမှုကအရေးကြီးတာပါဆရာနော်ဘယ်လိုကုသမှုတွေရှိလဲဆရာ
လူတွေကအကိုပဲဖြေကုတယ်ကိုယ်ကအဲ့ဒီအဖို့မကုဘူးဒါတော့ဖြေကုတဲ့နေရာမှာဒီလိုတွေ့ပြီဆိုရင်ဘယ်လိုဆက်ဆံတာဆက်ဆံတာမျိုးဖြေကုပြလိုက်ပါအဲ့ဒီဖြေကုမှာအဲ့ဒီဘာတွေတော့လည်းမပြန်ဘူးသူကဘောနခါဘလောက်ပဲသွားသွားယောဂမကုဆက်တော့ဘောပြောစေးကုပြီးတော့တပတ်ကြာတော့မှပြန်လေပြီးတော့အတူတူနေကြပါအဲ့လိုမှားတယ်ဒီနေ့စေးကုပြီးဒီနေ့ငါသူစင်တာရက်သွားတယ်ဒါပေမဲ့နောက်2ရက်3ရက်အတွင်းမှာပြန်နေခဲ့ပြီးရှိတော့ကိုကခဏပြန်စင်းနိုင်တာဟုတ်တော့စေးကုတာမှုရဲ့ထိရောက်လက်ခံမှာစေးကအင်မတန်ဆန်းထပါတယ်ဒီနေ့ထို့ဒီနေ့ပြောက်တယ်အ ခုခေတ်ကာလမှာဈေးတော့ထိုးရတယ်တောက်ဈေးတွေလည်းပြောပြရတာရှိတယ်တခါလေတစ်ချိန်လေးပြီးပြီးတော့ပျောက်တဲ့ဈေးတွေပေါ်နေတယ်ပေါ့နော်ဒါပေမဲ့လည်းအဲ့ဒီဟာကိုကပေါ်ပြီးတော့တစ်ပတ်လောက်တည်းမှာဒီပေါ်နေပဲပြန်နေတဲ့ကိုယ်စီကံကူပါပဲလေ
ဟုတ်ကဲ့ဆရာကြီးဒီယောဂါကိုသေချာမကုနဲ့လို့ရှင်ပါဆရာနော်နောက်ဆက်တွဲယောဂါတွေဖြစ်နိုင်တဲ့အနေထားရော
အဲ့ဒီဘုံရောင်းကြမကုပဲထားရင်အမျိုးသားဆိုလို့ရှင်ကပ်ပယ်ကြီးတွေရောင်းလာတာပေါ့နော်သူတို့ကလည်းနောက်ကိုသုတ်ပိုးတွေမထုတ်နိုင်တော့ဘဲနဲ့ညုံသွားတဲ့လူသားတွေဖြစ်သွားနိုင်တယ်နော်ဒီကနုပ်ပိုးကတွေးရတဲ့နေတစ်ဆင့်ပြန်ပြန်ပြီးတော့အစ်စ်အမြစ်တွေမှာရောင်းနေနှလုံးအမြေကြီးရောင်းနေတယ်စီးကန်းကြောင်တွေတစ်ဆင့်တဲ့ပြီးတော့ကြောက်ကတ်တွေရောင်းနေတယ်စီးရင်ရောင်းနေတယ်နောက်ဆုံးအုံနောက်အမြေရောင်းနေနောက်ဒီတင်ကားထွက်နေတဲ့ဒီကနုပ်အစီကိုမျက်စိပုံမြင်မျက်စိနာတယ်အဲဒါကြောင့်ကျွန်တော်တို့ကသူ့အမျိုးသမီးမှာကိုယ်ဝန်ရှိနေပဲဆိုကြပါလို့ကိုယ်ဝန်ရှိတဲ့အမျိုးသမီးကိုကိုယ့်ရဲ့ကိုယ်တော်ရည်တွေနဲ့သွားပြီးဆက်ဆံလိုက်မိမယ်ပြီးတော့ကိုယ်ကတော့စိတ်ကူးလို့ပြောင်းနေတယ်အမျိုးသမီးကခလေးမွေးနိုင်ခလေးကဒီမွေးလမ်းကြောင်းကဖြတ်တော့အဲ့ဒီခလေးကမျက်စိနာပြီးပါလာတယ်အဲ့လိုမျိုးတွေဒီကျွန်တော်တို့တွေ့ရတာပေါ့နော်အဲ့တော့မွေးရခလေးမှာခလေးမျက်စိဖွင့်မရဘဲနဲ့ပိတ်ပြီးတော့ဒါလို့အဲ့ဒီကိုယ်တော်ကမျက်စိနဲ့ရောက်နေတာအဲ့အင်မတန်ကြောက်ဖို့ကောင်းပါလေ။နောက်ကာသာယောဂဆိုတာကအခုကျွန်တော်တို့အမြင်အဖြစ်တော့ဒီစီးကန်းကြောင်းနဲ့သူစင်းတာပေါ့ဒါကနိုလို့ပြောလိုက်တာ။ဒါပေမဲ့ကနိုတို့အတူတွေးပြီးတော့ HIV ပိုးကပါလာနိုင်တယ်။ဒီလိုပဲဆစ်ဖလစ်ပိုးကြီးပါလာနိုင်တယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ကဒီကနိုကိုဒီနေ့ဆေးကုလို့ပျောက်သွားတယ်ဆိုပေမဲ့တွေးရစ်ကြည့်ရမယ်။ဆေးစစ်ကြည့်မှသာလေသူကဆစ်ဖလစ်ပိုးရှိနေသလား HIV ပိုးရှိနေသလားဆိုတော့ကျွန်တော်သိမယ်။တခါကျ HIV ပိုးကြတော့နောက်3-5ကြာမှပြန်ဆက်ခံရတာလည်းရှိတယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမကြီးကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်ဒီစီစဉ်ကိုကြာတာပြည်နေညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ပါတယ်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့နိုင်ငံရေးဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နိုင်ဖို့အတွက် UNFC အဖွဲ့ကနေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့စီကိုတွေ့ဆုံခွင့်ရဖို့အတွက်တီးခြားစီစာနှဆောင်ပေးပို့ခဲ့ပါတယ်။ရာဦးမြို့နယ်အတွင်းရခိုင်တက်မတော် AA ကနေမိုင်းထောင်ထားတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ချက်ကို AA ဘက်ကငြင်းဆိုခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မောင်နှုတ်ခရိုင်အတွင်းမှာအခြေချနေထိုင်ဖို့အတွက်ရံမြဲမှန်အောင်နဲ့တန်တွဲမြို့နယ်ကရခိုင်မိသားစုတွေစတင်ရောက်ရှိလာနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်။သတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ညညတော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနိုင်ငံရေးဆွေးနွေးမှုများဆက်လက်လှုပ်ဆောင်ဖို့အတွက်ဒီဇင်ဘာလ10ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်းမင်းအွန်လိုင်းတို့ထံကိုတီးခြားစီစာနှဆောင်ပေးပို့ခဲ့တယ်လို့ UNFC ဗဟိုအလုံမှုဆောင်ကော်မတီဝင်နိုင်အောင်မငေးကပြောပါတယ်UNFC ကနေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံတဲ့အခါ UNFC ကအဆိုပြုထားတဲ့အချက်၈ချက်ထဲကမပြေလည်သေးတဲ့အချက်နံပါတ်၁နဲ့အခြားအချက်များရှိစကလုံးအသုံးနှုန်းအတိတ်ပဲဖွင့်ဆိုချက်များကိုညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့နိုင်အောင်မငေးကပြောပါတယ်အခုလိုတွေ့ဆုံမှုတောင်းဆိုတာဟာတွေ့ဆုံမှုအတွက်ပြီးခဲ့တဲ့ဒီဇင်ဘာလ၈ရက်နေ့ကနေ၁၀ရက်နေ့အထိကျင်းပခဲ့တဲ့ UNFC ဗဟိုအလုံးမှုဆောင်ကော်မတီတိုးချဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့ကြတာပါပြီးခဲ့တဲ့နိုဝင်ဘာလ16ရက်နေ့က UNFC နဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တို့နှစ်ဝက်မှအကြိမ်တွေ့ဆုံဖို့ကြိုတင်စီစဉ်ထားခဲ့ပေမဲ့တပ်မတော်သားကိုယ်စားလှယ်တွေနဲ့ UNFC ရဲ့ DPN ခေါင်းဆောင်တို့အကြား Federal Democracy ပြည်ထောင်စုနိုင်ငံတည်ဆောက်သွားရန်ဆိုတဲ့စာတားညှိနှိုင်းမရဖြစ်ခဲ့တဲ့အတွက်တွေ့ဆုံပွဲပြစ်ပြဲသွားခဲ့တာဖြစ်ပါတယ
်စစ်တွေရန်ကုန်ကမ်းလှမ်းမြောက်ဦးမြို့သမရစ်ကျေးရွာနီးမှာတွေ့ရှိရတဲ့မိုင်းတွေဟာရခိုင်တပ်မတော် AA ကထောင်သားတဲ့မိုင်းတွေဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်မှုကမှန်ကန်မှုမရှိဘူးလို့ရခိုင်တပ်မတော် AA ဘက်ကညင်းဆိုလိုက်ပါတယ်။ AA အကြမ်းဖက်တောင်းကျမ်းလူအဖွဲ့ကရန်ကုန်စစ်တွေကလမ်းမှာလက်လုံးမိုင်းနှလုံးကိုပီ40ခန့်ခွာပြီးထောင်သားတာကိုတွေ့ရှိရတဲ့အတွက်ပြည်သူတွေနစ်နာမှုမရှိအောင်ရှင်းလင်းခဲ့ရတယ်လို့ဒီလ9ရက်နေ့မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရခိုင်သမတော်ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကရခိုင်သမတော်အနေနဲ့အများပြည်သူသွာလာနေတဲ့လမ်းတွေမှာပြည်သူတွေနစ်နာအောင်လှုပ်ဆောင်မှာမဟုတ်သလိုမြန်မာသမတော်ကရခိုင်သမတော်ကိုပြည်သူတွေကလည်းအမြင်လွဲအောင်ဆွဆွဲချက်တာဖြစ်တယ်လို့ပြောပါတယ်။ဒီဇင်ဘာလ6ရက်နေ့ကလည်းမြေပုံမြို့နယ်တီလာရွာနားကရာဂုံစစ်တွေကလမ်းမှာမိုင်းပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်သမတော်သား၄ဦးတန်ရရရှိခဲ့ပြီးသမတော်ပိုင်ကားတစ်စီးလည်းထိခိုက်မှုရှိခဲ့ပါတယ်။
ရှမ်းမြို့နယ်အဆင့်နိုင်ငံရေးအတွက်ကြိုတင်ပြင်ဆင်ခြင်းနေနဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မှာအလို့ယုံဆွေးနွေးပွဲတက်ပြုတ်လုတ်ကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲကိုဒီဇင်ဘာလ17ရက်နေ့ကနေ15ရက်နေ့အထိကျင်းပမှာဖြစ်ပြီးနိုင်ငံရေးကဏ္ဍ၊လုံခြုံရေးကဏ္ဍ၊လူမှုရေးကဏ္ဍ၊စီးပွားရေးကဏ္ဍ၊မြေယာနဲ့သဘာဝတရားစာတကဏ္ဍဆိုတဲ့ခေါင်းစဉ်ကြီး၅ခုကိုဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲပြီးရင်အဖွဲ့၅ဖွဲ့ခွဲပြီးတော့ဒီဇင်ဘာ18ရက်နေ့ကနေ23ရက်နေ့အထိရှမ်းပြည်တွင်16မြို့နယ်ထဲကလူထုနဲ့ကွင်းစင်တွေ့ဆုံပြီးစာနာသဘောထားတွေကောက်ယူသွားမှာဖြစ်ပါတယ်။ရှမ်းမြို့သားဆင့်နိုင်ငံရေးဆွေးနွေးပွဲကိုတော့ဇန်နဝါရီလနောက်ပိုင်းမှာလင်းခင်းမြို့မှာကျင်းပဖို့သဘောတူညီထားတာဖြစ်ပါတယ်။
မြန်မာနိုင်ငံသားတိုင်းလူကုန်တိုက်ခါလူခုရေးမြင့်တင်ရေးနဲ့တရားဥပဒေစိုးမိုးရေးတို့အားကောင်းလာစေဖို့ရည်ရွယ်ချက်တွေနဲ့အကြိမ်ခွန်စင်မြောက်အပြည့်ပြည့်ဆိုင်ရာလူခုရေးနေခန္ဓာကိုမွန်ပြည်နယ်တံပူစရမြို့နယ်အနင်းကျေးရွာမှာခြေပြုပြီးမွန်လူမှုအဖွဲ့အစည်းတွေကနေဒီဇင်ဘာလ10ရက်နေ့ကကျင်းပခဲ့ပါတယ်။လူခုရေးနဲ့တရားမျှတမှုရှာဖွေခြင်းဆိုတဲ့ကောင်းစဉ်နဲ့အွန်လိုင်းဓာတ်ပုံပြန်ပွဲကျင်းပခြင်းအနီးပတ်ဝန်းကျင်ကျေးရွာတွေထဲမှာမော်တော်ယာဉ်တန်ဆောင်သေးဝိုင်းဖြစ်ရောပြီးလူခွေကြီးပညာပေးဆရာရွက်ဆရာန်ဖြတ်ဝေခြင်းနဲ့အခမ်းအနားကျင်းပတဲ့ဆင်မြင့်မှာအသိပညာပေးဆွေးနွေးပွဲစကဝိုင်းပြဇာဘေဟလိမေးမြန်းခြင်းအစီအစဉ်တွေပြုလုပ်ခဲ့တယ်လို့ကျင်းပရေးကော်မတီဝင်နိုင်စဝေါ်မွန်ကပြောပါတယ်။ညနေပိုင်းခန်းနားမှာကဘာပေါ်ရှိလူခွေကြီးချုပ်ဖောက်ခံရသူတွေအတွက်စုတောင်းမေတ္တာပို့သပြီးဆွေးနွေးပွဲစကဝိုင်းမှာလူခွေကြီးနဲ့မော်မျိုးသားပညာရေးခွေကြီးချောင်းအမျိုးသမီးနဲ့ကလေးလူငယ်ခွေကြီးလူခွေကြီးနဲ့တရားဥပဒေစိုးမိုးရေးချောင်းတွေကိုဆွေးနွေးခဲ့ကြပါတယ်။
ချင်းပြည်နယ်အစိုးရရဲ့ဟာခါမြို့စီပင်အဲရီယာတိုးချဲ့မှုကိုကန့်ကွက်တဲ့အနေနဲ့ဟာခါမြို့တောင်တူလေသမားအဖွဲ့ကဥဆောင်ပြီးဒီဇင်ဘာလ17ရက်နေ့ကလမ်းမပေါ်ထွက်စန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒေသခံပြည်သူလူထု400ခန့်ပါဝင်တဲ့စန္ဒပြသူတွေဟာဟာခါမြို့စီပင်အဲရီယာတိုးချဲ့မှုရပ်ဆိုင်ရေးတောင်တူလေသမားများအခွင့်အရေးကာကွယ်ရေးနဲ့ဘဝမြင့်တင်ရေးစတဲ့စာတမ်းတွေကိုကန်ဆောင်ပြီးဟာခါမြို့တရက်ကွက်ကနေဝမ်မတူမောင်အကစားကွင်းအထိစီတန်းနဲ့လည်းဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။ချင်းပြည်နယ်အစိုးရကမြို့ပြစီမံကိန်းအတွက်ဆိုပြီးစတုရမိုင်40ကျော်ကို CBA area အဖြစ်တိုးချဲ့တတ်မှတ်လိုက်တဲ့နေရာမှာဒေသခံတွေပိုင်ဆိုင်တဲ့ဘိုးဘွားပိုင်မြေတွေဥယျင်ချမ်းမြေတွေလေယာရီပါဝင်ပေမဲ့မြေပိုင်ရှင်ဒေသခံလူထုနဲ့ညှိနှိုင်းတိုင်ပင်မှုမရှိဘဲလှုပ်ဆောင်နေတာကြောင့်အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတွေကပြောပါတယ်။
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်အနောက်ဘက်မောင်နှောခရိုင်အတွင်းမှာအခြေချနေထိုင်ဖို့အတွက်လူဦးရေတရာခန့်ရှိတဲ့ရံပြဲမန်အောင်နဲ့တန်တွဲမျိုးတွေကမိသားစုတွေနိုဝင်ဘာလအစောပိုင်းကလေးကစတင်ရောက်ရှိလာနေကြပြီဖြစ်တယ်လို့နောက်ထပ်ပြောင်းရွှေ့လာမဲ့မိသားစုတွေလည်းမောင်နှောဒေသမှာအလုပ်ကိုင်တွေလုပ်နိုင်အောင်လူမှုဖွဲ့စည်းတွေကနေစီစဉ်ပေးနေကြပါတယ်။မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
မော်တော်မျိုးနဲ့အတွင်းကိုပြောက်ရွှေ့လာတဲ့မိသားစုတွေနေထိုင်ရတော့ကုညီဆောင်ရပဲ့နေတဲ့ခြေနေနာပတ်သက်ပြီးမော်တော်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်ဦးကအခုလိုပြောပါတယ်
ဒီဆိုင်မှာရှိတဲ့လူကြီးကပဲရှိတဲ့သူတွေကပဲကျွန်တော်ယူပြီးတော့အခုပြေးနေတယ်ပဲဝင်ရတယ်ဖြစ်ပြပါတယ်အခုကျွန်တော်ဆက်ရတဲ့အချိန်မှာသူတို့ကဘာစုံတွေလဲဘာကုန်းတွေပြရမလဲအဲ့လိုပုံစံမျိုးရှိရက
အခုပြောက်ရွှေ့လာတဲ့သူတွေကတော့သံတွေးမြို့နေဆောင်းအိုက်ကြည့်ရဖက်ကဖြစ်ပြီးစူးစူးပေါင်းအားအတရာခန့်ရှိပါတယ်သူတို့အခြေတရနေထိုင်နိုင်ဖို့အတွက်မောက်တော်မြို့နေအွန်တောင်ကိုတန်ကောက်သောင်းဖောက်ခွေစားတဲ့ကြည့်ရတွေအနေမှာအနောက်ဘက်ဒေသရခိုင်နေမြေပြည်လေထူထောင်ရဲ့ကော်မတီကလည်းအလှရှင်တွေကလှူတန်းတဲ့ငွေတွေနဲ့နေအိမ်တွေစောက်ပဲ့နေသလိုရေလုံးကတော့လေစားလေနဲ့ငါဖန်ပိုက်တွေထောက်ပံ့ပေးထားပါတယ်လုံချုံမှုမရှိတဲ့မော်ရွတ်ဒေသကိုအခုလိုအခြေချနေထိုင်ဖို့လာတဲ့မိသားစုတွေအတော့လုံချုံရဲ့အခြေအနေကိုလေဥမောင်းဦးကအခုလိုစပြောပါတယ
်
လွန်ခဲ့တဲ့လတွေကလေပေါတော်မြေပုံနဲ့ကြောက်တော်မြို့နယ်ဘက်ကမိသားစုတချို့မော်ရွတ်မြို့နယ်ကိုပျောက်ရွှေ့လာခဲ့ကြပါတယ်အလားတူမော်ရွတ်မြို့နယ်မှာအခြေဆိုင်တဲ့ရခိုင်မြို့စုံအဖွဲ့ကလေမော်ရွတ်ဒေသဖွံ့ဖြိုးတိုးတက်ရဲ့အတော့ မြန်မာနိုင်ငံတဝန်းမှာပြင်းကျစ်နေတဲ့ရခိုင်မိသားစုတွေနဲ့လူငယ်တွေကိုခွာယူပြီးအလောအကိုက်တွေဖန်တီးပစ်နေတာနဲ့ပတ်သက်လို့အဖွဲ့တော်ဝန်ရှိသူတဦးဖြစ်တဲ့ဥပအေးကအခုလိုပြောပါတယ
်ရခိုင်ပြည်စည်းဝေးရေးမှာရခိုင်လူငယ်တွေလောက်ကန်ပြီးတော့ဒီရခိုင်ပြည်စည်းဝေးရေးမြင့်တဲ့အောင်ဆောင်ရွက်ဆိုရှင်နေဆိုအဲ့လိုလောက်ကန်ချက်တော့ကျွန်တော်တို့ကရခိုင်လူငယ်တွေကိုဒီရခိုင်ပြည်ကိုပြန်ပြီးတော့ခေါ်ယူနေတာပါ
အကြံဖတ်မှုတွေကပြည်စည်းသားတွေတိုင်းရင်းသားကြေးရွာတွေကိုပြန်လည်တည်ဆောက်ဖို့နဲ့တိုင်းရင်းသားကြေးရွာတွေတိုးရှိတည်ဆောက်ပေးဖို့ပြည်နယ်အစိုးရကိုတိုက်တွန်းတဲ့အဆိုကိုနိုဝင်ဘာလ29ရက်နေ့ကရခိုင်ပြည်နယ်လွှတ်တော်မှာကန့်ကွက်သူမရှိအတည်ပြုခဲ့သလိုအေရာဝတီကျောက်တော်ငဂရာဖဒူမောင်ဖူးနဲ့ကျင်းဒလီဖကမိသားစုတချို့လည်းနောက်ထပ်ပြောင်းရွှေ့လာဖို့ရှိတယ်လို့သိရပါတယ
်ဆက်ပြီးတော့မွန်ပြည်နယ်တိမ်စီရဲမြို့မှာရှိတဲ့စစ်တမ်းဆက်ကူဆက်ယုံကဝန်ထမ်း200ကျော်တို့ဟာအလုတ်ရက်ဆိုင်ခံရတဲ့အပေါ်ရွှေတန်လွင်ကုမ္ပဏီရဲ့ဂတိကဝတ်ပြတ်မှုတွေနဲ့ပတ်သက်ပြီးပြည်내အစိုးရရဲ့ညှိနှိုင်းဆောင်ရွက်ပေးခြင်းမရှိတာကြောင့်ဒီဇင်ဘာလ9ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်။စစ်တမ်းဆက်ကူဆက်ယုံရက်ဆိုင်သွားတဲ့အတွက်အလုတ်သမားတွေထိခိုက်မှုတွေရှိနေတဲ့အခြေအနေကိုတော့မီးရင်စနိုင်းကနေအခုလိုစုစည်းတင်ဆက်ထားပါတယ်။
လောက်ရဆိုင်ခံရတဲ့ဆက်ယုံစုမှုဥစော်ဝင်းကစစ်တောင်းဆက်ကူဆက်ကဝန်ထမ်းချင်းနေကိုအခုလိုပြောပါဗျ။ဒီ
ဘောဆိုကျွန်တော်တို့ဝန်ထမ်းဘဝကနေပြီးတော့ဒီကောင်ကြောင်းလာတဲ့ဒီရဲ့ချက်ကတော့ကုမ္ပဏီမှာလုံးလုံးမယ်ဆိုတဲ့ဒီရဲ့ချက်နဲ့ကျွန်တော်တို့ချုပ်ခဲ့တဲ့ဝန်ထမ်းလို့ပါ။လုံးသမားရဲ့လုံးရှင်ရဲ့ပြည်နယ်ဆိုရရဲ့အခွင့်အရေးအနိုင်ချက်မရှိဘဲနဲ့ဒီလိုတရေသေးကြီးလုံးလိုက်ရတော့ကျွန်တော်တို့ဝန်ထမ်းတွေရဲ့တာသမီတွေမှာဘဝရှိရေးပဲရည်ရပြောင်းမှုမရှိတဲ့အနာဂတ်ကိုခေါ်ဆောင်သွားတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ
်။ရွှေတန်လွင်ကုမ္ပဏီကနေဝန်ထမ်းတွေကိုနှစ်နာချီအနေနဲ့လောက်ခလာစာ၅လစာနဲ့အလုတ်ရဆိုင်တယ်ဆိုတဲ့အကြောင်းကိုနိုဝင်ဘာ29ရက်နေ့ကနိုတစ်စာလာကတ်ခဲ့ကြောင်းလက်ရှိမှာဝန်ထမ်းတွေဟာကိုယ့်ဟာကိုယ်ရှာဖွေစားတောက်နေရတယ်လို့ဥစော်ဝင်းကဆက်ပြောပါဗျ။အခုကျွန
်တော်တို့ဘဝတွေကအလုတ်ကန်လို့ရှိဒီဝန်ထမ်းအရာလေးပါပဲနေပြီးတော့ကိုယ့်ဟာကိုယ်ပဲရှာဖွေစားတောက်ရမယ်အဆင်ပြေဖြစ်နေပါလေ
။ရွှေတန်လွင်ကုမ္ပဏီကနေစစ်တောင်းဆက်ကိုဆက်ရောင်ကိုလွှတ်ယူခဲ့စဉ်ကအလုတ်ကန်ခွေလန်းတွေစင်ဆက်မပြတ်လောက်ခွေပေးမယ်ဆိုတဲ့ဂတိကဝတ်ပေးခဲ့လို့ဝန်ထမ်းတွေကလည်းအငြိမ့်စားယူပြီးကုမ္ပဏီဝန်ထမ်းဖြစ်တဲ့ကုမ္ပဏီကိုပြောင်းလာခဲ့ကြတယ်လို့ဝန်ထမ်းတွေကပြောပါတယ်။လက်ရှိမှာရွှေတန်လွင်ကုမ္ပဏီနေနဲ့လုပ်ငန်းတွေဆက်ဆောင်ရွက်နိုင်ခြင်းမရှိတာရဲ့ဝန်ထမ်းတွေကိုလစဉ်လစာပေးနေရတာကိုမတတ်နိုင်တော့တဲ့အတွက်ဆက်ရောင်ကိုပြန်အပ်ဖို့ပြည်내ဆိုရကိုတင်ပြထားတယ်လို့ပြည်내ဆိုရညွှန်ကြားရေးမှူးဦးမြင့်တန်းဝင်းကပြောပါတယ
်။စတောင်းဆက်ကူဆက်ကနေပတ်သက်လို့ရွှေတန်လွင်ကုမ္ပဏီရနေပြီးတော့မှလုပ်ငန်းတွေဆက်ဆောင်ရွက်နိုင်ခြင်းမရှိတော့လို့ပြန်အပ်ပါတော့နော်။လက်ရှိမှာရွှေတန်လွင်ဝန်ထမ်းတွေရှိတယ်။နောက်ကအဲဒီအညီပေါ်မှာဝန်ထမ်းအရာတွေရှိတယ်။နောက်ကဒီလိုဆက်ပစ္စည်းတွေရှိတယ်။
အလုတ်သမားကိစ္စနဲ့ပတ်သက်ပြီးရွှေတန်လွင်ကုမ္ပဏီကဖြည့်ရှင်းပေးရမှာဖြစ်ကြောင်းအလုတ်ရှင်းလင်းပြီးမှသာပြည်내ဆိုရကပြန်လည်လွှဲပြောင်းရယူမယ်လို့လည်းဥမြင့်တန်းဝင်းကပြောပါတယ်။အလုတ်ရဆိုင်ခံရတဲ့စစ်တမ်းဆက်ကူဆက်ရုံဝန်ထမ်းတွေဟာရွှေတန်လွင်ကုမ္ပဏီပြက်ကွက်မှုအားအရေးယူရေးစတဲ့အချက်တွေနဲ့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။နိုင်ငံရေးဆွေးနွေးမှုများဆက်လက်လှုပ်ဆောင်ဖို့အတွက် UNFC အဖွဲ့ကနေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ထံကိုတီးခြားစီစာနှဆောင်ပေးပို့ခဲ့ပါတယ်။စစ်တွေရန်ကုန်ကာလံမြောက်ဦးမြို့ထမရစ်ကျေးရွာအနီးကမိုင်းတွေဟာရခိုင်တပ်မတော် AA ကထောင်ထားတဲ့မိုင်းတွေဖြစ်တယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ချက်ကို AA ဖက်ကညှင်းဆိုလိုက်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
타이မြန်မာနေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာပါ VOA ရဲ့တောက်ကြနေမနခင်စီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှိမြန်ခင်ဗျာမြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার လက်နက်တွေလက်ဝယ်ပိုင်ဆိုင်ပြီးတော့ဒါတွေကိုအသုံးပြုမှာဖြစ်တယ်ဆိုတာကိုပြတ်တလိုက်တဲ့အနေနဲ့အမြင့်ဆုံးနဲ့အဝေးဆုံးတိုက်ချင်းပစ်ဒုံးပြန်ပစ်လွတ်ခဲ့ပြီးတဲ့နောက်နိုဝင်ဘာလ29ရက်နေ့ကမြောက်ကိုရီးယားနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညုံရေးကောင်စီမှအရေးပေါ်အစည်းအဝေးခေါ်ယူကျင်းပခဲ့ပါတယ်။နိုင်ငံတကာအတိုင်းဝိုင်းအတွက်အလွန်အရေးကြီးတဲ့နောက်ဆုံးအနေအထားကိုရောက်ရှိနေပြီလို့အမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာအမြင့်တန်းကိုယ်စားလှယ်နီကီဟေးလီကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လှုပ်ဆောင်မှုတွေကိုရပ်ဆိုင်သွားစေဖို့အတွက်နိုင်ငံရဲ့အဓိကထုတ်ကုန်တွေမတင်ပို့နိုင်အောင်သူ့ရဲ့စီးရေးဆွမ်းဆောင်မှုတွေရော့ကျစေဖို့အတွက်လုံစာတွေတန့်စင်မှုမပြုတ်လို့နိုင်အောင်အစရှိတဲ့ကုလသမဂ္ဂကမကြုံစဖူးအရေးယူဆောင်ရွက်မှုတွေပေါ်သူမကချီးကျူးစကားပြောကြားခဲ့ပါတယ်။ နိုင်ငံတော်တော်များများကလည်းမြောက်ကိုရီးယားနိုင်ငံနဲ့စစ်ရေး၊ကုန်သွယ်ရေး၊တန်တမာရေးဆက်ဆံမှုတွေဖျက်တောက်ပစ်တဲ့အထိပြင်းထန်တဲ့အရေးယူမှုတွေပြုလုပ်ခဲ့ပါတယ်။ဒါပေမဲ့အခုလိုအရေးယူဆောင်ရွက်မှုတွေဟာမြောက်ကိုရီးယားနိုင်ငံရဲ့အမှုအကျင့်တွေကိုပြောင်းလဲသွားစေဖို့အတွက်မလုံလောက်သေးပါဘူး။တချို့သောနိုင်ငံတွေကကုလသမဂ္ဂရဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့ပြက်ကွက်ပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার အစီအစဉ်မှာဆက်လက်ပါဝင်ဆောင်ရွက်နေကြဆဲဖြစ်ပါတယ်။တဆဆင်ငင်မှုအချိန်ရောက်လာပါပြီလို့တမ်မကြီးဟီလီကပြောပါတယ်ဒီလိုလှုပ်တဲ့အနေနဲ့နိုင်ငံအားလုံးဟာမြောက်ကိုရီးယားနိုင်ငံနဲ့တန်တမာရေးဆက်ဆံမှုတွေဖျက်တောက်ပစ်တင်ပါတယ်မြောက်ကိုရီးယားနိုင်ငံနဲ့ကုန်သွယ်မှုတွေရပ်တန့်ပြစ်ရပါမယ်မြောက်ကိုရီးယားနိုင်ငံသားအလုပ်သမားတွေကိုနိုင်ငံကနေနှင်ထုတ်တင်ပါတယ်တရုတ်နိုင်ငံအနေနဲ့2003ခုနှစ်တုန်းကလိုမြောက်ကိုရီးယားနိုင်ငံကိုလောင်စာဆီတင်ပို့နေမှုကိုရပ်ဆိုင်းလိုက်တင်ပါတယ်လို့တမ်မကြီးဟီလီကပြောပါတယ်အဲ့ဒီချိန်တုန်းကမြောက်ကိုရီးယားနိုင်ငံဟာဆွေးနွေးပွဲစကားဝိုင်းကိုရောက်ရှိလာခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးချင်းချောက်မှုပြဿနာကိုဖြေရှင်းနိုင်စေဖို့အတွက်အဆုံးစွန်နည်းလမ်းတစ်ခုအနေနဲ့ကုလသမဂ္ဂမှမဲပေးခွင့်ကိုပယ်ဖျက်တာမျိုးအထိလှုပ်ဆောင်သင့်ပါတယ်။နိုင်ငံတော်တော်များများဟာနိုင်ငံရေးစီးပွားရေးအရဆုံးရှုံးနှစ်နာခံပြီးတော့မြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးကိုဖျက်တောက်ခဲ့ကြပါတယ်။အားလုံးအတွက်ညီညွတ်ရေးနဲ့လုံခြုံရေးရှိစေဖို့အတွက်အခုလိုသူတို့လုတ်ခဲ့ကြတာဖြစ်တယ်လို့တမ်မာကြီးဟယ်လီကပြောပါတယ်အခုဒီလိုမျိုးရက်တီဖို့အတွက်တရုတ်နိုင်ငံတမ်မာကြီးရှင်ကျင့်ပင်ကိုပြောရပါတော့မယ်လို့ဟယ်လီကပြောပါတယ်မြောက်ကိုရီးယားကနောက်ဆုံးပြစ်လွတ်လိုက်တဲ့တိုက်ချင်းပစ်ဒုံးပျံဟာကဘာကြီးကိုစစ်ဘေးနဲ့နှီးအောင်ဆွဲတင်လိုက်တာပဲဖြစ်တယ်လို့တမ်မာကြီးကပြောပါတယ်မြောက်ကိုရီးယားနဲ့စစ်မဲ့ဖြစ်ပွားဖို့ဘယ်တော့မှကျွန်တော်တို့မကြိုးပမ်းခဲ့တယ်လို့အခုလဲလှုပ်ဆောင်ခြင်းမရှိပါဘူးတကယ်လို့သာစစ်မဲ့ဖြစ်ပွားခဲ့မယ်ဆိုရင်မြောက်ကိုရီးယားနိုင်ငံဘက်ကရန်လိုမှုကြောင့်သာဖြစ်ရပါလိမ့်မယ်။နောက်ပြီးတကယ်လို့သာစစ်မဲ့ဖြစ်ပွားခဲ့ရင်မြောက်ကိုရီးယားအစိုးရဟာလုံးဝပြတ်တုံးသွားရပါလိမ့်မယ်လို့တမတ်ကြီးကပြောပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့အနေရမပြုတ်နိုင်အောင်အထီးကျန်သွားအောင်အင်အားတွေဆွတ်ယုတ်သွားအောင်ကမ္ဘာပေါ်ကနိုင်ငံအားလုံးကပိုင်ဆိုင်တဲ့ဩဇာခွန်အားတွေကိုအသုံးပြုပြီးတော့ဆောင်ရွက်ကြဖို့တမတ်ကြီးဟယ်လီကပြောဆိုလိုက်သလိုကျွန်ုပ်တို့အနေနဲ့လည်းကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းပြောကြားလိုက်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ကြတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့တောက်ကြနေမနက်ခင်းအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီမှလည်းပြန်ပြီးတော့နောက်တစ်ချိန်နားဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းမှာတော့အမျိုးသမီးကန္တာသုတဆောင်နေအမေရိကန်တခွေနဲ့သိပ္ပံနဲ့နှီးပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်နိုင်ကြပါတယ်ရှင်။ဒီကနေ့နဲ့ဖက်ဗီဒီယိုကနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။ဤရနိုင်ငံဟာဒေသတွင်းမှာစူးစူးရွေးရွေးပြုမှုလှုပ်ဆောင်တဲ့ပုံစံတစ်စီတစ်ပိုင်းဖြစ်ကြီးမင်းနိုင်ငံကတပုံတွေကိုလက်နက်ခင်းရတွေတရားမဝင်ပန့်ပိုးနေတယ်ဆိုတာငြင်းမြရတဲ့အထောက်ထားအမေရိကန်မှာရှိထားတယ်လို့အမေရိကန်ကြီးတန်းတာဝန်ရှိသူတူကကြာသပတေးနေ့မှာပြောပါတယ်။ဒေသတွင်းကအမေရိကန်ရဲ့မဟာမိတ်တွေကိုတိုက်ရိုက်တိုက်ခိုက်တာတွေကနေရယူစုဆောင်ထားတဲ့ဤရန်ရဲ့တရားမဝင်လက်နက်အများပြားတွေဒီတူလုံးယုံဟာခိုင်မာတဲ့အထောက်ထားပါပဲလို့ဝါရှင်တန်ဒီစီမြို့တော်ကစစ်အခြေစိုက်စခန်းတစ်ခုမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟေလီကပြောသွားပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်အစီအစဉ်ကိုဆွံ့လို့ရေးအမြင့်ဆုံးဖိအားပေးရေးကိစ္စဆွေးနွေးဖို့တောက်ကြနေမှာလူမျိုးရေးကောင်စီအစည်းအဝေးလုပ်တဲ့အခါအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson တက်ရောက်ပါမယ်။မြောက်ကိုရီးယားနဲ့ဆွေးနွေးပြောဆိုဖို့အမေရိကန်အနေနဲ့အဆင်သင့်ရှိတယ်လို့ဝန်ကြီး Tillerson ကပြောခဲ့ပြီးရပိုင်းတွင်လူမျိုးရေးကောင်စီမှလုပ်မဲ့အစည်းအဝေးကိုဝန်ကြီး Tillerson တက်မှာပါ။ယူကရိန်းရှိပေပရိပခတ်မှာရုရှားပါဝင်ပတ်သက်တာကိုဖိအားပေးတဲ့အနေနဲ့ရုရှားပေါ်ပြင်းပြထန်ထန်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုကိုဥရောပသမဂ္ဂ EU ကထပ်ပြီးသက်တမ်းတိုးလိုက်ပါတယ်။မြန်မာနိုင်ငံပေါ်တန်ခတ်ရုပ်ယူမှုနဲ့ပတ်သက်ရင်လက်ရှိချိန်ဟာတိတ်ကိုခက်ခဲတဲ့အချိန်ဖြစ်တယ်ဆိုတာရှင်းနေကြောင်းဒေါက်ဆန်းစုကြည်ရဲ့ဥဆောင်တဲ့ဒီမိုကရေစီနှိကျအစိုးရကိုစန့်ကြည့်ပြီးစစ်ဘုချုပ်တွေပို့ပြီးခိုင်မာသွားစေမယ့်ဒါမှမဟုတ်ပို့ပြီးအားကောင်းသွားစေမယ့်ဘယ်လိုလုပ်ရမျိုးကိုမှမလုပ်ချင်တဲ့အကြောင်းဒါဟာလှုပ်ဆောင်မှုကြိုးစားနေတဲ့ဟန်ချက်ညီအောင်လုပ်ဖို့ခက်ခဲတဲ့ကိစ္စတစ်ခုဖြစ်တဲ့အကြောင်းပြည်ထောင်နိုင်ငံရဲ့ဝန်ကြီး Boris Johnson ကပြောပါတယ်မြန်မာနိုင်ငံမှာခြေစိုက်တဲ့နိုင်ငံကသတင်းအေဂျင်စီ Reuters သတင်းဌာနရဲ့မြန်မာသတင်းတော်နှစ်ဦးဖမ်းဆီးခံထားရတဲ့အခြေအနေပေါ်ပြည်ထောင်နေနဲ့အလွန်ပဲစိုးရိမ်မခင်ဖြစ်မိတဲ့အကြောင်းပြည်ထောင်နိုင်ငံရဲ့ဝန်ကြီး Boris Johnson ကကြာသပတေးနေ့မှာပြောပါတယ်ခင်ဗျာ
တောက်ကြနေမနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလှိုင်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါရဲ့ရှင်။ VOE ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါရဲ့ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစီရှင်။
This program has come to you from the Voice of America, Washington.